ရှင်နေပြုတဲ့ကုသိုလ်နဲ့ဆက်ပြီးတော့ဘုန်းကြီးရဲ့အနုမောဒနာတရားဟောကြားခဲ့မှာရှင်နေပြုတဲ့ကုသိုလ်ရှင်များကုသိုလ်လုပ်ငန်းများကိုရှေးဥစွာဖတ်ကြားပေးမယ်မိမိတို့နောက်တစ်ချိန်မှာဒီတရားတော်ကိုပြန်လည်ပြီးတော့နာယူတဲ့အခါတိုင်းမှာအပရာစေတနာကုသိုလ်တရားများတိုးပွားစေခြင်းအကြောင်းကဘုန်းကြီးကဖတ်ကြားပေးမယ်ယနေ့သာသနာတော်နှစ်2555ခုနှစ်မြန်မာကောစာတက္ကရာ1383ခုနှစ်ပြာဒူလာပြီကျော်5ရက်ခရစ်နှစ်2012ခုနှစ်ဇန်နဝါရီလ13ရက်တောက်ကြနေ့မှာစကိုင်းတောင်ရုံများဆက်ကြကြောင်းတိုက်သူလာရောက်ပြီးကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်များကမန္တလေးမြို့မန်းမြို့စီဒေါ်ထေတေဦးနဲ့မောင်နှမများရမင်းထေဆိုင်နဲ့ရွှေရမင်းမှန်လုံအထူးမြန်ရင်မိသားစုကိုကျော်ကျော်ဦးမကြည်ကြည်ဝင်းသားမောင်အောင်ပိုင်ဖြူငွေနှင်းဖြူအထေဆိုင်မန်းမြို့စီမိသားစုတို့ဖြစ်ပါတယ်မိမိတို့ကသကိုင်းတောင်ရုံများဆက်ကြအကြောင်းတိုက်ယခုစာပြေပြီးရွာပြန်တဲ့တန်ခါများမပါဝင်မဲနဲ့လက်ရှိတန်ခါ180ခန်းတို့အားအာယုံစွန်းနေစွန်းညနေအခါဖြော်ရည်ဆေးပစ္စည်းများဆက်ကပ်လူတန်းခြင်းဆိုတဲ့တနေ့တာကုသိုလ်ကောင်းမှုလုပ်ငန်းများကိုလာရောက်စီပူအားထုတ်ပြုလုပ်ကြပါတယ်။မြတ်ဆက်ကြကြောင်းတိုင်းနိုင်ငံကဆရာတော်6ပါးတို့အားလည်းပဲတစ်ပါးတစ်ပါးလျင်တတိတိုင်းဖြင့်သင်္ကန်းထွေးစုံတစုံစီအားဖြင့်6စုံတစ်ပါးတစ်ပါးအတွက်နဝကံမှာ1000ကျပ်တန်ပစ္စည်းများလူတန်းခြင်းအပြင်6000ကျပ်တန်ပစ္စည်းများလူတန်းပူဇော်ကြခြင်းတန်ဃာတော်180တို့အားတပါးတပါးလျင်တွားရိုက်စီတွားရိုက်တန်ဆက်ပြမို့ဆက်ပြမွေကဲပလိဒါတစ်ခုစီအားဖြင့်အစုံအစုံ180တို့ကိုဆက်ကပ်လှူဒန်းကြခြင်းဆွမ်းပရိဒါပင်ဖြင့်နဝကံမ5000ကျက်ရှေးပရိဒါပင်ဖြင့်နဝကံမ5000ကျက်ပညာရေးပရိဒါပင်ဖြင့်နဝကံမ5000ကျက်ညဆက်ကြကြောင်းတိုက်ပညာမြုပ်တွေစာကြည့်တိုက်အတွက်လိုအပ်သောစာအုပ်များအသုံးပြုရင်နဝကံမ5000ကျက်မြတ်စွာဘုရားနာယကဆရာတော်အားဓမ္မပူဇာအဖြစ်သင်္ကန်းတွေ့ဆုံတစုံနဲ့နဝကံမ3000ကျက်တန်ပစ္စည်းများလှူဒန်းကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုများကိုပြုလုပ်ကြပါတယ်မန္တလေးမြို့မန်းမြန်ပါစေဒေါ်တန်တန်စုသားမောင်ရန်နိုင်စုမိုင်းမောင်ပိုင်စုခေစတိုင်ထဲဆိုင်မိသားစုတို့ကလည်းပဲဆွမ်းပရိဒါပင်ဖြစ်နဝကံမ1000ကျက်ရှေးပရိသပင်1000ကျက်ပညာရေးပရိသပင်1000ကျက်စာကြည့်ရတဲ့အတွက်လူအသောစာအုပ်များကပ်ပြီးရင်1000ကျက်တန်ပစ္စည်းများကိုလူတန်းပူဇော်ကြခြင်းယေရှုရှင်ဖခင်ကြီးဦးထွန်းကြည်အားလူနဲ့နိဗ္ဗာန်သုံးတန်သောချမ်းသာကိုခံစားစေနိုင်ရန်ယေရှုမှန်ထားပြီးတော့ဒေါ်တင်ကွန်းသမီးမလေးလေးခိုင်ရမင်းထဲဆိုင်မန်းမြို့စီမိသားစုကလည်းနဝကံမ1000ကျက်လှူဒန်းကြခြင်းမိဘနှစ်ပါးအားရည်စူး၍ဆရာမဒေါ်ချောရင်အလကလမ်းစုံ30မြို့ကလည်းပဲဇမ္မပူဇာဖြင့်1000ကျက်ပြင်ဦးလွင်မြို့ဦးညံထွန်းဒေါ်တင်အေးမိသားစုကလည်းနဝကံမ1000ကျက်ဆိုပြီးတော့မိမိတို့ဓမ္မမိတ်ဆွေများကလည်းပဲဝိုင်းဝန်းပြီးတော့ပါရမီဖြည့်ဖက်အနေနဲ့ကုသိုလ်လုပ်ငန်းများကိုစီပူအားထုတ်ပြုလုပ်ကြတယ်အဲ့တော့ယနေ့ကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်များကိုဘုန်းကြီးကဓမ္မဒါနအဖြစ်နဲ့အနုမောဒနာတရားတစ်ပုဒ်ကိုဟောပေးပါမယ်။ဖရာရှင်ကိုယ်တော်မြတ်ဓမ္မဗရပါဠိတော်မှာပန္တိတာဝတ်မှာဟောကြားခဲ့တဲ့ပင်စတတဘိက္ခုဝတ္ထုကိုခြေခံပြီးတော့ဘုန်းကြီးကသူမြတ်လန်းစဉ်ဆိုတဲ့သူမြတ်လန်းစဉ်ဆိုတဲ့ကောင်းစီနဲ့တရားတစ်ပုဒ်ကိုဟောကြားပေးမယ်ပေါ့အဲ့တော့သူမြတ်လန်းစဉ်ဆိုတာကဘုန်းကြီးတို့သူတော်ကောင်းတွေရှောက်လန်းသွားခဲ့တဲ့လန်းစဉ်ကိုပြောတာပါသူတော်ကောင်းတွေဟာဒီလန်းစဉ်ကနေပြီးတော့ရှောက်လန်းပြီးတော့နောက်ဆုံးမှာနိဗ္ဗာန်ချမ်းသာကိုခံစားသွားခဲ့ကြရတယ်အဲ့တော့သူတော်ကောင်းတွေရှောက်လန်းသွားတဲ့လန်းစဉ်ကိုဘုန်းကြီးကလည်းပဲယနေ့ကုသိုလ်ကောင်းမှုရှင်များဒေါ်ထေတေဦးနဲ့မောင်နှမများဓမ္မမိတ်ဆွေများကိုသူတော်ကောင်းတွေရှောက်လန်းသွားတဲ့လန်းစဉ်ကိုဟောပြခြင်းအပြင်တရားဓမ္မတွေလည်းပဲမိမိတို့ရှောက်နေတဲ့လမ်းစဉ်ဟာမှန်ကန်ရင်ဆက်လက်ပြီးတော့ရှောက်လန်းနိုင်ဖို့ မိမိတို့လမ်းစဉ်ဟာနည်းနည်းလေးချွေယွင်းချက်ရှိရင်လည်းပဲပြုပြင်နိုင်မှုအတွက်ဒီတရားကိုဟောပေးမယ်။သူတော်ကောင်းလမ်းစဉ်ဆိုတာကတော့မြတ်စွာဘုရားကပိဋကတ်၃ပုဒ်ဓမ္မခန္ဓာ8400ဟောကြားခဲ့တော့အများကြီးရှိတယ်ပေါ့။မြစ်ထဲကိုဆင်းတဲ့အခါမှာဘယ်စိတ်ကန်းလာပဲဆင်းဆင်းတောက်ရည်သုံးရည်အသုံးပြုနိုင်မှုအဓိကဖြစ်တယ်လို့ပဲ။ဘုရားရှင်ဟောကြားတော်မူခဲ့တဲ့လမ်းစဉ်ပေါင်းကလည်းမြောက်များစွာရှိတယ်။ဓမ္မခန္ဓာပေါင်း8400ရှိတယ်။ဘယ်လမ်းစဉ်ကိုပဲကြင့်ကြင့်နိဗ္ဗာန်ချမ်းသာဖို့တော့မျက်မှောက်ပြုမှာပါ။ယနေ့တော့ဘုန်းကြီးကဒကာဒကမတွေမိမိတို့ကစီးပွားရေးလုပ်နေတဲ့လူပုဂ္ဂိုလ်တွေဖြစ်နေတော့မိမိတို့ရဲ့တင့်တော်တဲ့လမ်းစဉ်တစ်ခုကိုရွေးချယ်ပြီးတော့ဘုန်းကြီးကဓမ္မသူမြတ်လမ်းစဉ်ဆိုတဲ့လမ်းစဉ်၃ချက်ကိုဟောကြားပေးမယ်။မြတ်စွာဘုရားတာဝတိပြည်ဇေတဝန်ကျောင်းမှာတရင်သုံးတဲ့အချိန်ဒီတရင်သုံးတဲ့အချိန်မှာမြတ်စွာဘုရားကယေဟန်900ကိုကြောင်းပြုပြီးတော့ဟောကြားတော်မူခဲ့တဲ့တရားဖြစ်တယ်ပေါ့။ဒါကြောင့်ဘုန်းကြီးဒီတရားကိုဟောကြားပေးမယ်။မြတ်စွာဘုရားကဘလို့ဟောခဲ့တယ်လဲဆိုတော့တပ္ပထာဝေတပုရိတာစဇန္တိနာဂမကာမလပယန္တိတန်တော်ဒုခေနာဗုဒ္ဓါတဝါဒုခေနာနာဥ္ဇာဝဇံပန္တိတာတတယန္တိဘေကဝေယဟံတော်များဥစ္စသားတို့ဝေစင်စေတပ္ပုရိသာသူတော်ကောင်းတို့သည်တပ္ပထာလုံးစုံသောခန္ဓာ၅ပါးစာဤသို့တရားတို့၌ရတ္တမကညာနေနာရတ္တမဉဏ်ဖြင့်စန္ဒရာကံစန္ဒရာကဆိုတဲ့တမမှုတဏတရားကိုစဇန်တိပယ်စွန်းတော်မူကြကုန်၏တပ္ပထာဝေတပ္ပုရိသာစဇန်တိနာဂမကာမလပယန္တိတန်တော်တန်တော်ဖျားစားသောသူတော်ကောင်းတို့သည်ကာမကာမကာမဂုဏ်ကိုလိုလားကုန်သည်ဟုတ်တော်ဖြစ်၍နလပယန္တိကိုယ်တိုင်လည်းမပြောဆိုကြကုန်နလပပင်တိသူတော်ကိုလည်းမပြောဆိုစေကြကုန်ဘိကဝေယံတော်မြတ်ဥစ္စသာတို့ပန္ဒိတာပညာရှင်သူတော်ကောင်းတို့သည်ဒုက္ခေနာဒုက္ခသည်ဒုက္ခကိုမလေးရက်သောအိဋ္ဌာလောကရံသည်ဖုဒ္ဓါထီရောက်ကုန်သည်ဟုတ်တော်ဝါဖြစ်၍တော်၎င်းဒုက္ခေနာဒုက္ခတိဒွာဒုက္ခကိုမဲ့လေးရဲ့သောနေထလောကရံတိဖုဒ္ဓါထိယဝကုံတိဟုတ်တော်ဝါဖြစ်၍တော်၎င်းဟောဇာဝဇံအကောင်းစုမျိုးမျိုးသောချင်းရာကိုနာတတယံတိပြတော်မူကြကိုဤတိသို့ဘဂဝါသုံးလောကဒုရရှင်တော်မြတ်ဖျားသည်ဤမံဂါထံဤတရားဂါထာတော်ကိုအာကရုဏာရှိသောပညာအာဖြင့်ဟောကြားတော်မူခဲ့ပါပြီတည်းအဲ့တော့ဘုရားရှင်ကိုယ်တော်မြတ်ကယေဟန်900ကိုကြောင်းပြုပြီးတော့တာဝတိပိစေတုံကျောင်းမှာဒီသူမြတ်လမ်းစဉ်၃ချက်ကိုဟောကြားတော်မူခဲ့တယ်။နံပါတ်၁ကဘာလဲဆိုတော့တပ္ပထဝေတပုရိသစဇန်တိယေဟန်တို့တဲ့သူတော်ကောင်းတွေဆိုတာကအလုံးစုံသောတက်ရှိတက်မဲ့အရာအလုံးပေါ်မှာစန္ဒရာကဆိုတဲ့တမတ်မှုတဏှာတရားကိုအရတမဉဏ်နဲ့ပယ်စွန်းခဲ့ကြတယ်တဲ့။ဘုန်းကြီးတို့သူတော်ကောင်းဖြစ်ပြီးတဲ့ဖျားရှင်စတဲ့သူတော်ကောင်းတွေကတော့တဏှာဆိုတဲ့တမတ်မှုတဏှာတရားတမတ်မှုစန္ဒရာကတရားဒီတရားကိုတက်ရှိတက်မဲ့အလုံးပေါ်မှာအလုံးပယ်စွန့်ပြီးကြပြီတဲ့အဲ့တော့ဘုန်းကြီးတို့ကတော့တရားဓမ္မတရားတော့ပုထုဇဉ်ကြီးပဲအများစုရှိသေးတော့ဒီစန္ဒရာကဆိုတဲ့တမတ်မှုတဏှာတရားကိုပယ်စွန့်နိုင်အောင်ကြိုးစားလို့ရှိရင်ဒါသူတော်ကောင်းလမ်းစဉ်သူမြတ်လမ်းစဉ်ပေါ်ရောက်သွားတာပဲစီဝါရေးပဲလှုပ်လှုပ်ဒါနသီလဘာဝနာကိုပဲလှုပ်လှုပ်လူမှုရေးဘုပဲလှုပ်လှုပ်တနေ့နဲ့တနေ့တွက်ကြည့်လိုက်လို့တရက်နဲ့တရက်နှိုင်းဆကြည့်လိုက်လို့တဏှာဆိုတဲ့တမတ်မှုတဏှာတရားစန္ဒရာကတရားနှဲပါလာတယ်ဆိုရင်ဒါမိမိတို့သူမြတ်လမ်းစဉ်ပေါ်ရောက်ပြီတဲ့ကဲအလုံးဒီအချက်ကိုပြီးမှဘုန်းကြီးအကျဉ်းချင်းပြမယ်အလုံးလှုပ်ချီလိုက်ဆိုလိုက်တမတ်မှုမှန်ပေစွန်ရန်အမှန်ကြိုးစားသည်တမန်မှုမှန်ပေစွန်ရန်အမှန်ကြိုးစားသည်ဒါကြောင့်မို့စီးပွားရေးပဲလှုပ်လှုပ်လူမှုရေးပဲလှုပ်လှုပ်ဒါနသီလဘာဝနာကိုပဲလှုပ်လှုပ်တနေ့တဲ့တနေ့တရက်တဲ့တရက်တစ်လတဲ့တစ်လတစ်နှစ်တဲ့တစ်နှစ်တမတ်မှုဆိုတဲ့တဏှာတရားလေးတွေနေပါလာလို့ရှိရင်ဒါသူမြတ်လမ်းစဉ်ပေါ်ရောက်ပါပြီတဲ့ကဲဒုတိယလမ်းစဉ်ကဘာလဲဆိုတော့နာကာမကာမလပယန္တိတန်တော်တဲ့ သူတော်ကောင်းကြီးကစကားပြောတဲ့အခါမှာရလူမှုအတွက်မပြောပါဘူးတဲ့ဘုန်းကြီးတို့စကားဆိုတာကမွေးကစားကလေးကနေစပြီးတော့သူများနားလည်အောင်သာမပြောတတ်တာပြောတော့ပြောနေကြတာပဲနောက်ပြီးတော့နှိုးစားတဲ့အကြောင်းကိုကလေးလေးတွေသူ့တဘာဝလျောက်ငိုပြီးတော့ပြောကြတာပဲအဲ့တော့စကားပြောတတ်တဲ့ချိန်ကနေစပြီးတော့စကားမပြောတတ်တဲ့ချိန်ကစပြီးတော့သေဆုံးကနီးထိစကားတွေပြောကြတယ်တဲ့သူတော်ကောင်းတွေလည်းပြောကြတာပဲသူတော်ကောင်းမဟုတ်တဲ့ပုဂ္ဂိုလ်တွေလည်းစကားပြောကြတာပဲတိုင်းမဲ့ဘာကွာခြားချက်ရှိတယ်လဲဆိုတော့သူတော်ကောင်းတွေကမိမိရလုံမှုအတွက်ငါချမ်းသာဖို့ငါမိသားစုဆင်ပြေဖို့ဒီအတွက်နေတော့မပြောပါဘူးတဲ့ဘလို့စိတ်ထားနဲ့ပြောတယ်လေမေတ္တာတရားခြေခံပြီးတော့ငါကြောင့်ငါပြောလိုက်တဲ့စကားကြောင့်အာလုံးအကျိုးရှိကြပါစေကြည်ပွားကြပါစေဘေးရန်ကင်းကြပါစေကရုဏာတရားငါပြောလိုက်တဲ့အတွက်သူတို့ဒုက္ခတွေကင်းဝေးသွားကြပါစေဒုက္ခမရောက်ကြပါစေနဲ့ရောက်ပြီးသောဒုက္ခတွေကင်းဝေးကြပါစေဒီလိုကရုဏာတရားမုဒိတာတရားသူများကြည်ပွားတိုးတက်တာဝမ်းမြောက်ဝမ်းသာဖြစ်လို့သူတို့သိရင်ဝမ်းသာအောင်လို့ဒီလိုမေတ္တာကရုဏာမုဒိတာတရားတွေနဲ့ပြောကြပါတယ်တဲ့သူတော်ကောင်းတွေကအဲ့ဒီလိုမှမဟုတ်ဘဲနဲ့ရလူမှုအတွက်ပြောတယ်စကားပြောလိုက်တာကိုကကိုယ့်အတွက်ငါအတွက်ငါဆိုတဲ့ဘဟုကိုပြုတ်ပြီးတော့ပြောနေပါတယ်ဆိုရင်ဒါသူမျက်လန်းစင်ရအသွေးပြေးသွားတယ်သူတော်ကောင်းတွေကတော့ဘာစကားပဲပြောပြောရလူမှုအတွက်မပြောပါဘူးတဲ့ဒါသူမျက်လန်းစင်ဒုတိယလန်းစင်ဖြစ်ပါတယ်ကဲအားလုံးလိုက်ဆိုရလူမှုများရှေးရှုထားစကားမဆိုပြီးရလိုမှုများရှေးရှုထားစကားမဆိုပြီးဒါဒုတိယလမ်းစဉ်တတိယလမ်းစဉ်ကဘာလဲဆိုတော့သူကေနာဗုဒ္ဓထဝတုကေနနာဥ္ဇာဝဇံပန္တိတာတတယံတိတဲ့ယန္တုတဲ့ပညာရှင်သူတော်ကောင်းဆိုတာကောင်းတဲ့လောကရန်နဲ့တွေ့တွေ့မကောင်းတဲ့လောကရန်နဲ့တွေ့တွေ့တုံ့လုံးမှုမရှိဘဲနဲ့ကောင်းတာနဲ့တွေ့လဲမြောက်ကြွားမြောက်ကြွားနဲ့ပြောမဆုံးမောမဆုံးမဖြစ်ပါဘူးတဲ့မကောင်းတဲ့လောကရန်နဲ့တွေ့လဲပဲမျက်နှာသေးလေးနဲ့အတန်ကိုတဲလို့ကိုယ့်ကိုယ်ကိုတတ်သိခြင်းတော့အောင်စိတ်တည်ညစ်လို့ဒါမျိုးဖြစ်မသွားပါဘူးလေကောင်းတာနဲ့တွေ့တွေ့မကောင်းတာနဲ့တွေ့တွေ့သူတော်ကောင်းပညာရှင်တွေဟာလုံးစရာရှိတာကိုလုံသွားကြပါတယ်မကောင်းတာနဲ့တွေ့လဲပဲအမျိုးဘာသာသာသနာကျိုးကိုကိုယ်စွန့်တလောက်ဆောင်သွားတာပဲကောင်းတာနဲ့တွေ့လဲမြောက်ကြမြောက်ကြနဲ့ဘဝမပျက်စီးအောင်ထိမ့်သိမ့်ပြီးတော့ကိုယ်တိုးတက်လာတဲ့စီးပွားဥစ္စာတွေနဲ့လောကနဲ့သာသနာကိုကြီးပွားတိုးတက်အောင်ဆောင်ရှောက်ကြပါတယ်တဲ့ဘုန်းကြီးတို့ဘာနဲ့တူတယ်လဲဆိုတော့နန္တာတုံအင်းနဲ့တူမှာပေါ့သူတော်ကောင်းကြီးရဲ့လမ်းစဉ်ဟာနန္တာတုံဟာဘုန်းကြီးတို့တစ်ပင်ပေါ်မှာနေနေသွေးပြီးတော့ပဲလိမ့်လိမ့်အာလုံတတ္တဝါတွေအတွက်အနံ့နဲ့ကျေစုပြုတ်သွားတာပဲနောက်ပြီးတော့နောက်ဆုံးမီးရှို့လိုက်တဲ့အထောင်မီးရှို့တဲ့အထိမကျွမ်းမချင်းမီးသွေးမဖြစ်မချင်းအလုံးတတ္တဝါတွေကိုကောင်းကျိုးပြုသွားတယ်တဲ့သူတော်ကောင်းတွေကလည်းဒီလိုပဲကောင်းတာနဲ့တွေ့တွေ့ဘုန်းကြီးတို့မကောင်းတဲ့လောကရန်နဲ့ပဲတွေ့တွေ့သူတော်ကောင်းတွေကတော့သာသနာနဲ့လောကရဲ့ကောင်းကျိုးကိုအမြဲတမ်းပဲဆောင်ရွက်သွားကြပါတယ်တဲ့ကဲအလုံးလိုက်ဆိုလိုက်ကောင်းဆိုနတ္တံလောကတံတွေ့ပြန်ငြိမ်းချမ်းသည်ကောင်းဆိုနတ္တံโลกะตังตุ่ยเปลี่ยนงิ้งจั้นติเออเปียงเปลี่ยนไล่บ่อตู่รอกองลั้นจินตู่เมียนลั้นจินบ่ไม่อยากพูสู่รู้สิตู่รอกองเนี่ยกิ้งกว่าณีบาได้ตู่รอกองสิทธิ์แต่กิ้งณีบาได้สู่ยังกองนาเนี่ยตุ่ยเลยบวชเป็ดซี้ตวาจาได้เหมี่ยวจั่วเหมี่ยวจั่วเนี่ยเปียวมะซงหม่อมะซงผิดตวาจาได้มะกองนาเนี่ยตุ่ยเลยเป้อตันลีกูเต้ลุโลกะอีเดมางาหลอกกั่นซูดาไม่ฉิบูสู่ปี้ดอเม็ดเนเตลีเนี่ยကိုယ်ကိုယ်ကိုတတ်သေးခြင်းတော့အောင်စိတ်တည်ငြိမ်လို့ဒါဟာသူတော်ကောင်းတန်းစင်မဟုတ်ပါဘူးတဲ့ဒါကိုပြောတာပါစောစောကပြောတဲ့နန္တာတုံလို့ပေါ့နန္တာတုံဆိုတာကတော့ဘာလဲဆိုတော့တဏ္ဍိုင်းနဲ့မြလောကရဲ့ကောင်းကျိုးကိုသူပြုတ်သွားတာပဲနောက်ဆုံးသူ့ကိုမီးရှို့ပါတယ်ဆိုရင်မကြွမချင်းမီးသွေးမဖြစ်မချင်းလောကကိုအနတ်နဲ့ကျေစုပြုတ်သွားတယ်တဲ့ဒီလိုပဲသူတော်ကောင်းဆိုတာကကောင်းတာနဲ့တွေ့တွေ့ဆိုးတာနဲ့ပဲတွေ့တွေ့တက်နိုင်တယ်မြတ်လောကကိုကောင်းကျိုးပြုပါတယ်တဲ့ကဒါဟာသူမြတ်လန်းစဉ်၃ချက်နံပါတ်၁ကအရာရာမှာဘာကိုပဲလှုပ်လှုပ်လောကီလောကုတ္တရာဘာကိုပဲလှုပ်လှုပ်တဏှာတရားနေပအောင်ကြိုးစားကြတယ်တမမှုနေပအောင်ကြိုးစားကြတယ်ဒုတိယချက်အနေနဲ့စကားပြောတဲ့အခါရလုံမှုအတွက်မပြောဘူးသူများတွေကြည်ပွားတိုးတက်စေဖို့သူများဒုက္ခကိုကူညီဖို့သူများဒုက္ခကိုကယ်တင်ခြင်းလို့ ူများကြည်ပွားချမ်းသာတာကိုဝမ်းမြောက်ဝမ်းသာဖြစ်ခြင်းလို့ဒီလိုမျိုးပြောကြပါတယ်တဲ့တတိယလမ်းစဉ်ရဲ့ကောင်းတဲ့လောကဒဏ်ဆိုးတဲ့လောကဒဏ်ဘာနဲ့ပဲတွေ့တွေ့သူတော်ကောင်းတွေကတော့မတုံမလုံနဲ့လောကနဲ့သာသနာကောင်းကျိုးကိုပြုသွားကြတာပါပဲတဲ့အဲ့တော့ဒါသူမြတ်လန်းစဉ်သူမြတ်ကျင့်စဉ်သုံးချက်ကဲလိုက်ဆိုလိုက်သူတော်ကောင်းများရှောက်လန်းသွားသုံးပါလန်းစဉ်မီသူတော်ကောင်းများရှောက်လန်းသွားသုံးပါလန်းစဉ်မီသူမြတ်လန်းစဉ်ကျင့်သုံးလျင်ဆံဝင်နေဘူးပြီသူမြတ်လန်းစဉ်ကျင့်သုံးလျင်ဆံဝင်နေဘူးပြီအဲ့တော့သူတော်ကောင်းလန်းစဉ်ကသုံးချက်ရှိတယ်တဲ့ဒါမြတ်စွာဘုရားဟောကြားခဲ့တာပေါ့ဒါလေးကိုခွန်ကြီးနည်းနည်းပါးပါးလေးပြောပြပေးဦးမယ်နံပါတ်၁ချက်ကဘာလဲဆိုတော့စောစောကပြောတဲ့အတိုင်းတပ္ပထာဝေတပ္ပုရိသဆဇန်တီတဲ့တမမှုမံပယ်စွန့်ရန်အမှန်ကြိုးစားသည်တဲ့သူတော်ကောင်းတွေကတော့ဖျားဆတဲ့သူတော်ကောင်းတွေကတမမှုတဏတရားကိုပယ်စွန့်ပြီးကြပြီအရတမဉဏ်နဲ့ပယ်တတ်ပြီးတော့နိဗ္ဗာန်ချမ်းသာကိုခံစံစားသွားကြပြီအဲ့တော့မိမိတို့ကယဟန္တာမဖြစ်သေးဘူးပုထုဇဉ်များပဲရှိသေးတယ်ဆိုရင်ဒီတဏတရားကိုတတ်နိုင်တယ်မြတ်ပယ်နှုတ်ရမယ်တဲ့ပယ်ခါပယ်နှုတ်ရမယ်လို့ဆိုတော့တက်ရှိတမဲပစ္စည်းအလုံးပေါ်မှာပယ်နှုတ်ရမယ်ဘာလုပ်ငန်းကိုပဲလှုပ်လှုပ်လောကီလောကုတ္တရာလုပ်ငန်းကိုပဲလှုပ်လှုပ်လူမှုရေးကိုပဲလှုပ်လှုပ်တဏှာတရားနေပအောင်ကြိုးစားရမယ်ဒါဆိုရင်သူမြတ်လန်းစဉ်ပေါ်ရောက်ပါပြီတဲ့ဘုန်းကြီးတို့စဉ်းစားကြည့်ပေါ့ဘယ်လိုလဲဆိုတော့စီးပွားရေးတွေလှုပ်ကြတယ်စီးပွားရေးတွေလှုပ်တဲ့အခါမှာလည်းပဲကိုယ့်ရဲ့အမျက်အစွန်းကိုဥတီပြီးတော့တဏှာတရားတွေတမန်မှုတွေတိုးပွားနေမယ်ဆိုလို့ရှိရင်ဒါသူမြတ်လန်းစဉ်ကတွေ့ပြီးသွားတတ်တာပဲအဲ့တော့တချို့ကစီးပွားရေးတော့လုပ်ပါရဲ့ငါတို့ကကောင်းရောင်ကောင်းဝယ်လုပ်တယ်တောင်သူလုပ်တယ်ကုန်သည်ပွဲစားလုပ်တယ်လုပ်ငန်းကတော့တန်မာအစည်းဝဖြစ်ပါရဲ့ဒါမှမဟုတ်စိတ်တက်ကဘာလဲဆိုတော့ဘသူသေးသေးငတိမာပြီးရောဒါမျိုးစိတ်တက်ပေါ့နောက်ပြီးတော့ကြောင်ဖြူတာကြောင်မဲတာအဓိကမဟုတ်ဘူးကြွက်ခုတ်တက်ဖို့အဓိကဒီစိတ်တက်နဲ့ငါချမ်းသာဖို့ငါမိသားစုဆင်ပြေဖို့အားလုံးစီးပွားရေးလုပ်တဲ့အခါမှာဒီစိတ်နဲ့လုပ်တယ်တဲ့အချင်းချင်းလုပ်ဖို့ကိုင်ဘက်တည်းအပေါ်မှာညာတာမှုမေတ္တာတရားမရှိဘူး။နောက်ပြီးတော့အာလုံပေါ်မှာမေတ္တာတရားကင်ဝေးတယ်။ဒါမျိုးဆိုလို့ရှိရင်ဘာလဲတဏှာတရားတွေဟာတဏ္မာအာဇီဝဆိုတဲ့ကုသိုလ်လုပ်ငန်းတော့လုပ်ပါရဲ့။ကောင်းရောင်းကောင်းဝယ်တော့လုပ်ပါရဲ့။လုပ်ငန်းတွေကမြတ်စွာဘုရားနှစ်သက်တဲ့ကောင်းမြတ်တဲ့လုပ်ငန်းတော့လုပ်နေပါရဲ့တဲ့။ဒါပေမဲ့လို့တဏှာဆိုတဲ့တမတ်မှုတွေတိုးပွားနေလို့ရှိရင်သူမြတ်လန်းစဉ်ကတွေ့ပြီးသွားတတ်ပါတယ်တဲ့ဒါလေးတွေသတိထားရမယ့်အချက်ကလေးတွေပေါ့အဲ့တော့ဘယ်လိုလုပ်မလဲဆိုတော့မေတ္တာတရားလေးအစာထိုးပြီးတော့ဈေးရောင်းတဲ့အခါကုန်ပစ္စည်းတသက်မရောင်းနဲ့မေတ္တာတရားလေးထည့်ပြီးတော့ရောင်းရတယ်ဘယ်လိုလဲဆိုတော့ဈေးဝယ်တဲ့ပုဂ္ဂိုလ်တွေကျေးဇူးရှင်တွေသူတို့ဈေးဝယ်လို့ငါတို့မှဆင်ပြေနေတာငါစားနေတဲ့ထမင်းတစ်လုံးဈေးဝယ်ပုဂ္ဂိုလ်တွေအိမ်ကအလုံသမားတွေရဲ့ကျေးဇူးမကင်းဘူးငါ့ကိုကုန်ပစ္စည်းပေးနေတဲ့ပုဂ္ဂိုလ်တွေရဲ့ကျေးဇူးမကင်းဘူးယခုငါမှာဆင်ပြေနေတယ်ပေါ့အဆင်ပြေနေတယ်ငါမှာလူနိုင်တန်းနိုင်တယ်ငါလူတဲ့တန်းတဲ့ကုသိုလ်တွေမှာသူတို့ကျေးဇူးလေးတွေအုတ်တချက်သေးသေးဝင်ပါတယ်ငါစားနေတဲ့ထမင်းတွေမှာငါစီရဇေဝဲတဲ့ပုဂ္ဂိုလ်ငါကိုပစ္စည်းပေးနေတဲ့ပုဂ္ဂိုလ်ငါအိမ်မှာအလုပ်လုပ်ပေးနေတဲ့ဝန်ထမ်းလေးတွေသူတို့ရဲ့ကျေးဇူးလေးတွေပါတယ်ဒါမျိုးကျေးဇူးတရားမြင်လိုက်လို့ရှိရင်စိတ်နှလုံးလေးရဲ့နှူးညံ့သွားတာပဲနှူးညံ့သွားတော့ဘာဖြစ်တယ်လဲသူတို့ဘောမှာကုန်တယ်ပေါ်မှာကိုစီရကုန်ပစ္စည်းဝယ်တဲ့ပုံကိုယ်ဒီပေါ်မှာငါဘလို့အကောင်းဆုံးဝန်ဆောင်မှုပေးမလဲသူတို့စိတ်ချမ်းသာအောင်ငါဘလို့များလှုပ်ပေးနိုင်မလဲလူသမားလေးတွေဒုက္ခရောက်ရင်သူတို့မိသားစုတွေအဆင်ပြေအောင်ငါဘာများကူညီနိုင်မလဲဒီစိတ်ကလေးနဲ့သွားပြီဆိုရင်ဈေးရောင်းရင်းနဲ့ဘာဖြစ်တယ်လဲမေတ္တာတွေနှလုံးသားထဲမှာစိတ်ဝင်လို့တဏှာဆိုတဲ့တမတ်မှုတွေတဖြည်းဖြည်းနဲ့နေသွားတယ်ဘုန်းကြီးတို့နိဗ္ဗာန်ဆိုတာကပါဠိတို့ပြောတာမြန်မာလိုနိဗ္ဗာန်ဆိုတဲ့ပါဠိကိုမြန်မာဝေါ်ဟာရပြုထားတာနိဗ္ဗာန်ကိုခွန်ကြီးတို့ပုတ်ခွဲရင်និဝါဏလို့ခွဲရတယ်ဝါကိုနှလုံးပြုလိုက်တော့ဝါနှလုံးကိုဘာတချိုက်နှလုံးပြုလိုက်တော့နိဗ္ဗာန်အနေနိဗ္ဗာန်ဗမာလိုပါပြောတာလေတဏှာကုံဆုံးတဲ့နေရာတဏှာမရှိတဲ့နေရာကိုနိဗ္ဗာန်လို့ခေါ်တယ်အဲ့တော့ဈေးရောင်းဈေးဝယ်လို့ရင်းနဲ့တဏှာဆိုတဲ့တက်မမှုတွေကနေသွားမေတ္တာတရားတွေကအစားထိုးလာတယ်ဒီတော့ဘာဖြစ်တယ်နှလုံးသားထဲမှာတဏှာတွေနေလာတယ်အဲ့ဒါနိဗ္ဗာန်နဲ့နေသွားတာပဲ ဒီတဏှာကုန်တဲ့နေ့ဟာနိဗ္ဗာန်မျက်မှောက်ပြုတဲ့နေ့တဲ့ဒါလေးကသတိထားဖို့ကောင်းတဲ့ချက်ဒါကြောင့်မို့ဘုန်းကြီးတို့မိမိတို့ကုံရောင်းကုံဝဲလှုပ်တယ်မိမိတို့တမားအစည်းဝါနဲ့တမွေးကြတယ်ကြောင်းစရာဆရာမတွေလှုပ်တယ်အားလုံးပေါ့နော်အဲ့တော့လုပ်ငန်းတစ်ခုလေးမှန်ကန်ယုံတဲ့တဏှာဆိုတာနေပါသွားတာမဟုတ်ဘူးတက်မှတ်မှုဆိုတာနေပါသွားတာမဟုတ်စိတ်ထားလေးပြင်လိုက်မှဒါကြောင့်ဘုန်းကြီးကပြောတာဈေးရောင်းဈေးဝယ်လုပ်တယ်မေတ္တာလေးထည့်ရောင်းပေးပါဆိုတာဒါကိုပြောတာမေတ္တာလေးရှိသွားတော့နှလုံးသားကနူးညံ့ပြီးတော့တဏှာဆိုတဲ့တက်မှတ်မှုတွေပါသွားတယ်အဲ့မှာနိဗ္ဗာန်နဲ့နီးနီးသွားတယ်ဒီတဏှာကုန်တဲ့နေ့တည်းနိဗ္ဗာန်မျက်မှောက်ပြုတဲ့နေ့တဲ့ဒါကြောင့်စီပွားရေးလုပ်ရင်လည်းတန်နိုင်နိုင်မြတ်ဒီလိုနီးလေးတွေနဲ့လှုပ်ရတယ်ဒါမှသူမြန်လန်းစင်ပေါ်ရောက်ပြီးတော့သူတော်ကောင်းတွေသွားတယ်မျက်မှောက်ပြုတဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ပါတယ်တဲ့ဘုန်းကြီးတို့ဒါနသီလဘာဝနာလုပ်လေဒီလိုပါပဲဒါနလုပ်တယ်ဂုံပကတနာတွေနဲ့တချို့ကြလှုပ်ကြတယ်ပေါ့ဘယ်လိုလဲဆိုတော့ဒီလိုဒါနပြုမှဘယ်နေရာကိုသွားပြီးတော့လှူဒန်းမှစီပွားရေးတက်တယ်ဒီလိုလှူမှနောက်ဘဝငါတို့ချမ်းသာမှာပေါ့ဒီလိုမလှူလို့ရှိရင်နောက်ဘဝဆင်းရဲမှာဆင်းရဲမှာကြောက်လို့ချမ်းသာခြင်းလို့စီပွားရေးတက်ခြင်းလို့အဓိဋ္ဌာန်ပြည့်ခြင်းလို့အလိုပြည့်ခြင်းလို့ဒီစိတ်တွေနဲ့လှုပ်ပြီးဆိုရင်တဏှာတရားတွေကတိုးတိုးလာတယ်တဲ့တဏှာတိုးလာလို့ရှိရင်နိဗ္ဗာန်နဲ့ဝေသွားတတ်တယ်။ဒါမျိုးတွေလုပ်တဲ့အခါဒါနလုပ်လို့ရှိရင်လည်းလူကံတွေချမ်းသာဖို့ကိုယ့်အတွက်ပါရမီတွေနှလုံးသားထဲမှာပြည့်ပြီးတော့ကုသိုလ်တွေပြည့်ပြီးတော့အကုသိုလ်တွေကင်းသွားဖို့နိဗ္ဗာန်ကိုမျက်မှောက်ပြုဖို့ဒီလိုမျိုးနဲ့ဒါနပြုရတယ်။သီလဆောက်တည်လို့ရှိရင်လည်းပဲငါတပါးသီလလေးဆောက်တည်လိုက်ရင်အာလုံချမ်းသာသွားမယ်။ဘုန်းကြီးတို့ခုခေတ်အမျိုးသားလေးတွေဆိုသိတ်တရီထားတဲ့စရာကောင်းတယ်။ဘာလဲဆိုတော့ဘုန်းကြီးတို့ရက်ရွာစပြီးတော့အရွယ်ရောက်လာပြီဆိုရင်အရက်တောက်ကြတော့တာ။တချို့မိန်းကလေးတွေဘီယာတောက်ကြတော့တာဘုန်းကြီးတို့အရက်တရစာတောက်တယ်ဆိုရင်နောက်ပိုင်းဆွဲလာပြီဆိုရင်မိသားစုတိတ်ဆိတ်ဆင်းရဲတယ်သားသမီးတွေဆိုရင်အရက်သမားရဲ့သားအရက်သမားရဲ့သမီးအရက်သမားရဲ့ဇနီးအရက်သမားရဲ့မိဘတိတ်ပြီးတော့ဆွေမျိုးတွေမျက်နှာငယ်ကြတယ်အဲ့တော့အရက်တောက်တဲ့ပုံကိုယ်တွေကလည်းငါအရက်တောက်ခြင်းရရှောင်ကျင်လိုက်လို့ရှိရင်ငါသားငါသမီးမျက်နှာမငယ်ကြပါစေနဲ့ငါဇနီးငါ့ကိုကြောင်းပြုတ်ပြီးတော့စိတ်မဆင်းရဲပါစေနဲ့ငါရဲ့မိဘတွေငါ့ကိုကြောင်းပြုတ်ပြီးတော့စိတ်ဆင်းရဲမှုကင်းဝေးကြပါစေဒီလိုနည်းလေးနဲ့သီလဆောက်တည်လိုက်ပြီဆိုရင်ကိုယ်မှာမေတ္တာတရားနဲ့ဆောက်တည်သွားရရောက်တယ်ဒီလိုမှမဟုတ်ဘဲနဲ့သီလရှိတာကိုဂုဏ်ယူခြင်းလို့မောက်မားခြင်းလို့သူများကိုနှိမ်ချခြင်းလို့ဒါဆိုရင်တဏှာမာနစတဲ့အကုသိုလ်တရားတွေလည်းတိုးပွားသွားတယ်တဲ့ဒါကြောင့်သီလဆောက်တည်ရင်လည်းတဏှာကိုနယ်ပါအောင်ကြိုးစားရတာပဲတရားရှုမှတ်တဲ့အခါမှာလည်းပဲတရားလေး၅မိနစ်မှန်မှန်ကန်ကန်ယုံနံဓမ္မကိုအမှန်တိုင်းသိရင်၅မိနစ်တဏှာကင်းဖို့ကိလေသာကင်းဖို့ဒါမျိုးတရားရှုမရတယ်ဒီလိုတရားရှုမှတ်ပါများရင်ယုံနံတဘာဝကိုယုံနံတဘာဝအတိုင်းရှင်းရှင်းလင်းလင်းသိပြီဆိုရင်ငါယောက်ျားမိန်းမဆိုတာတွေငါဇွဲတွေကင်းပြီးတော့ကိလေသာတွေကကင်းစင်တော့တာပဲဒီလိုကိလေသာတွေကင်းစင်ဖို့ငါဇွဲကင်းဖို့တရားအားထုတ်တာငါတို့ကဘယ်လိုနေရာမျိုးအားထုတ်တာမင်းတို့ကတရားတောင်းမထိုင်ဘူးဘူးလူဘဝတရားမထိုင်ဘူးရင်အရမတော်ဘူးလူဖြစ်ကျိုးမနဲ့ဘူးဆိုသူများကိုနှိမ်ချခြင်းနဲ့စိတ်ကိုကိုကိုဂုံပြူခြင်းနဲ့စိတ်နဲ့ထိုင်ရင်လေဒီတရားဝိပဿနာရှုမှုကိုကြောင်းပြူပြီးတော့တဏှာတွေတိုးပွားတတ်တယ်တဲ့ဒါကြောင့်မြတ်စွာဘုရားကတပ္ပတာဝေတပုရိသဆဇန္တိဘိကဝေယဟန်တော်များဟုจิตတို့ဝေစင်စေတပုရိသသူတော်ကောင်းတို့သည်တပ္ပတာလုံးစုံသောခန္ဓာ၅ပါးစသောတရားတို့၌စန္ဒရာကံစန္ဒရာကဆိုတဲ့တမမှုတဏတရားကိုအရဟတမကညာနိနာအရဟတမဉဏ်ဖြင့်ဆက်စံတိပယ်စွန့်တော်မူကြပေကုန်၏တဲ့သူတော်ကောင်းတွေကတော့တဏဆိုတဲ့တမမှုကိုပယ်စွန့်ပြီးကြပါပြီတဲ့ဒါသူမြတ်လန်းစဉ်တစ်ချက်အဲ့တော့သူတော်ကောင်းဖြစ်အောင်ကြိုးစားတဲ့ယနေ့ဒေါ်ထေထေဦးနဲ့မိသားစုတွေတမ္မမိတ်ဆွေတွေစီပွားရေးကိုပဲလှုပ်လှုပ်ဒါနသီလဘာဝနာကိုပဲလှုပ်လှုပ်လူမှုရေးကိုပဲလှုပ်လှုပ်တဏမတိုးအောင်မိမိတို့တက်နိုင်တယ်များတဏလေးတွေပါသွားအောင်ပါရနေပြီးတော့ပယ်စွန့်နိုင်အောင်ကုန်သွားအောင်ကြိုးစားရတယ်ဒါဆိုရင်နိဗ္ဗာန်နဲ့ကြာလီနီးလီဖြစ်သွားမယ်တဲ့အဲ့တော့ဘုန်းကြီးတို့တန်ဃာတွေလည်းဒီလိုပါပဲဘုန်းကြီးတို့တန်ဃာတွေလည်းပရိယတ်စာတင်စာချတရားဟောတရားပြလုပ်ကြတာပဲပฏิပတ်တက်နိုင်တယ်များမေတ္တာပွားဖျာဝပြုတရားရှုမှတ်မှုလုပ်ကြတာပဲဒီလိုလုပ်ငန်းကောင်းကောင်းမွန်မွန်လုပ်ရင်းနဲ့လေတဏကိုမတိုးပွားအောင်တဏှာကိုနှဲပေါအောင်တစ်နှစ်တည်းတစ်နှစ်တရက်တည်းရက်စ조사ရတာပဲဘုန်းကြီးတို့တန်ဃာတွေလည်းဒီတဏှာကုံအောင်조사ရတာပဲဘုန်းကြီးတို့လုပ်ငန်းကတော့စာတင်စာချတရားဟောတရားပြမေတ္တာပွားဖျားဟုတ်ပြုတရားရှိမှမှုဒါမြတ်စွာဘုရားခွင့်ပြုတဲ့တရားဝင်လုပ်ငန်းပေါ့တက္ကရာမတွေကတော့ဒါနသီလဘာဝနာလူမှုရေးစီးပွားရေးဒါတွေကလည်းမြတ်စွာဘုရားခွင့်ပြုခဲ့တဲ့လုပ်ငန်းပေါ့အဲ့တော့ဘုန်းကြီးတို့တန်ဃာတွေလည်းပဲစာတင်စာချလုပ်ရင်းနဲ့တရားဟောတရားပြလုပ်ရင်းနဲ့လက်လာဘလိုခြင်းလို့ နာမည်ကြီးခြင်းလို့ဒကာဒကမတွေနဲ့အသိများခြင်းလို့ဒါဆိုလို့ရှိရင်ဘုန်းကြီးတို့ဒါလည်းပဲပါလေတဏှာတွေတိုးပွားမယ်တဲ့တဏှာတိုးပွားရင်ဘုန်းကြီးတို့တန်ခါးတွေလည်းနိဗ္ဗာန်နဲ့ဝေးမယ်နိဗ္ဗာန်နဲ့နီးခြင်းရင်တဏှာနေပါအောင်လုပ်ရတယ်တဏှာကုန်တဲ့နေရာနိဗ္ဗာန်နိဗ္ဗာန်ရဲ့နာမည်ကိုကတဏှာကုန်တဲ့နေရာလို့ဒီလိုအဓိပ္ပာယ်ထွက်ပါတယ်ဒါသတိထားတဲ့အချက်တွေနောက်ဖရာဟုပြုမေတ္တာပွားဘာဖြစ်ခြင်းလို့ကြောင်ကြီးတွေပေါ်ခြင်းလို့ဘာတုတ်တွေရွတ်တယ်ဒီလိုစိတ်ထားတယ်ကြင်ညိုခြင်းနဲ့စိတ်နှလုံးသားထဲမှာကိရိတာကင်းခြင်းနဲ့စိတ်ဒီလိုစိတ်နဲ့ရွတ်တာပို့ပြီးတော့ကောင်းတယ်တရားရှိမှတ်တဲ့ခါလေဒီလိုပေါ့တက္ကရာကမာရီနဲ့ဆက်ဆံတယ်ဒီလိုပဲမေတ္တာတရားနဲ့ဆက်ဆံရတာဒီလိုနီးနေဆိုရင်ဘာဖြစ်သွားတယ်လဲဒါတဏှာကိုနှေးပေါအောင်ကြိုးစားတယ်တဲ့သူမျက်လန်းစင်ပေါ်ရောက်သွားတယ်ဘုန်းကြီးတို့တန်ခါတွေတနေ့啊စာပြေသွားတော့ဘုန်းကြီးတို့ပြောခဲ့တာလေးတခုရှိတယ်ပေါ့တန်ခါတွေစာပြေသွားကနေလာပြီးတော့ကြောတော့အရှင်ဘုရားတို့စားဖြည့်တယ်ဆိုတာကတဏှိုင်နဲ့မြတဏှာဆိုတဲ့ဒီလောဘစတဲ့ကိလေသာတွေကင်းဖို့ရာအတွက်ကြိုးစားနေရတာအဲ့တော့ငါစံမွေးပွဲအောင်ရမယ်ငါအောင်ကိုအောင်ရမယ်လို့ဒီလိုစိတ်မထားပါနဲ့လို့ဘယ်လိုစိတ်ထားမလဲငါစံမွေးပွဲဖြည့်မယ်စံမွေးပွဲဖြည့်လိုက်လို့အောင်လာရင်သာသနာအတွက်လှုပ်လှုပ်မယ်ငါအတွက်နဲ့သာသနာတော်နဲ့ကြောင်းတိုက်ဂုံတင့်ပါစေဂုံအတရေရှိပါစေငါလည်းပဲဒီလိုစာတင်စာချလုပ်ရင်လည်းသာသနာရှိအောင်တက်နိုင်လည်းမရဆောင်ရွက်နိုင်မရစေလို့ဒီလိုသာသနာနဲ့ကြောင်းတိုက်ရအတွက်ဂုံမြင့်ပေးခြင်းလို့ကိုယ့်အတွက်ဒီလိုသာသနာပြုတဲ့လုပ်ငန်းတွေလုပ်ရင်းနဲ့ကိလေသာတွေနှေးပေါအောင်ကျင့်ခြင်းလို့ငါဆံမှုပဲအောင်ဖြေမယ်လို့ဒီစိတ်ကလေးထားပါလို့ဘုန်းကြီးတို့ကပြောပေးရတယ်။တက္ကရာကမတွေလည်းစီးပွားရေးလုပ်တာတော့လုပ်တာပဲတချို့ကတနာရင်ခံပြီးတော့လုပ်တယ်တချို့ကမေတ္တာတရားအခြေခံပြီးတော့လုပ်တယ်အဲ့မှာတူဦးကတဏှာနေပါပြီးတော့နိဗ္ဗာန်နဲ့နေသွားတယ်တူဦးကတဏှာတွေတိုးပြီးတော့နိဗ္ဗာန်နဲ့ဝေသွားတယ်ဘုန်းကြီးတို့တန်ခါးတွေလည်းဒီလိုပဲလို့စာမှုပွဲတော့ဖြေကြတယ်စ조사ထိုင်အတူတူအောင်ရမှာပဲငါအောင်ရမယ်ငါအောင်မှဖြစ်မှာငါအောင်မှဂုံပြွဲတွေလောက်ခံရမှာငါအောင်မှခွင့်ရရမှာဆိုတဲ့စိတ်နဲ့လုပ်ရင်ငါဆွဲတွေလောဘဒေါသတွေများပြီးတော့ဒီလိုစာမှုပွဲတော့အောင်ပါရဲ့ဒါပေမဲ့တဏှာတွေကတိုးပြီးတော့နိဗ္ဗာန်နဲ့ဝေသွားတတ်ပါတယ်လို့ငါအတွက်နဲ့သာသနာကုံရှိစေရမယ်။ငါအတွက်နဲ့ကြောင်းတိုက်ကုံရှိစေရမယ်။စာမှုပွဲအောင်လာရင်ငါတက်နိုင်တယ်မြအလုပ်လုပ်ဖို့အတွက်အရေးချင်းတွေပြည့်သွားမယ်။ဒီလိုအရေးချင်းတွေပြည့်အောင်သာသနာရှိအောင်ငါဆောင်ရွက်မယ်ဆိုတဲ့စိတ်နဲ့ဖြည့်လို့ရှိရင်တဏှာတွေနည်းပြီးတော့မေတ္တာတရားတွေကနှလုံးသားထဲမှာပြည့်ပြီးတော့ဒီလိုဆိုလို့ရှိရင်တဏှာတွေပါပါပြီးတော့နိဗ္ဗာန်နဲ့နှီးပါတယ်။ဒါကြောင့်ရှင်ဘုရားတို့အနေနဲ့စာဖြည့်သွားတဲ့အခါမှာစိတ်ထားလေးတွေပြောင်းပေးပါလို့ဒါဘုန်းကြီးတို့တန်ခါးတွေကိုပြောရတာဒါသူမြန်လန်းစင်လေတဲ့။ကဲအားလုံးဒီနံပါတ်၁ချက်လေးပြန်ဆိုရအောင်တမန်မှုမှန်ပေစွန်ရန်အမှန်ကြိုးစားသည်တမန်မှုမှန်ပေစွန်ရန်အမှန်ကြိုးစားသည်ဒါနံပါတ်၁သူမြလန်းစဉ်ဒါကြောင့်မို့ယနေ့တက္ကရာကမတွေအနေနဲ့စီးပွားရေးပဲလှုပ်လှုပ်ဒါနသီလဘာဝနာကိုပဲလှုပ်လှုပ်လူမှုရေးကိုပဲလှုပ်လှုပ်တဏှာလေးတွေတနေတဲ့တနေတရက်တဲ့တရက်တမတ်မှုတွေပါပါပါပါသွားအောင်မေတ္တာတရားလေးတွေနဲ့စားထိုးပြီးတော့လှုပ်ပါလို့ဘုရားဘုန်းကြီးကတိုက်တော်မှာတယ်ဒုတိယလမ်းစဉ်ရပါလဲဆိုတော့နာကာမကာမလပယံတိတန်တော်ပါလဲဆိုတော့ရလူမှုများရှေ့ရှုထားစကားမဆိုပြီးတဲ့သူတော်ကောင်းတွေကတော့ရလူမှုအတွက်နဲ့တော့စကားမပြောကြပါဘူးတဲ့ဘလို့ပြောတယ်လေဆိုတော့မေတ္တာတရားစောစောကပြောတယ်လို့အလုံးကြည်ပွားတိုးတက်ပါစေတပည့်တွေကိုပြောရင်ကိုယ့်ရဲ့လုံသားတွေကိုပြောရင်သူတို့တိုးတက်ပါစေမကောင်းတဲ့စိတ်ထားလေးတွေပယ်နိုင်ကြပါစေကောင်းတဲ့စိတ်ထားလေးတွေတိုးပွားပြီးသူတော်ကောင်းဖြစ်ကြပါစေဒီလိုစိတ်ထားလေးနဲ့ပြောတယ်ကရုဏာတရားသူတို့ဒုက္ခမရောက်ပါစေနဲ့သူတို့ကိုဒုက္ခကကင်းဝေးစေခြင်းနဲ့သူတို့ဒီလိုမဟုတ်တာတွေလုပ်နေရင်ဒုက္ခရောက်သွားမှာစိုးလို့ဒီလိုစကားမျိုးလေးတွေပြောပေးတယ်မုရိဒာသူတို့ရဲ့ဂုံစကားလေးတွေမှန်တိုင်းပြောပြပေးတယ်ဒီလိုစိတ်ထားလေးတွေနဲ့ပြောပါတဲ့ရလူမှုအတွက်မပြောပါနဲ့တဲ့ဒါလေးတွေကလည်းဘုန်းကြီးတို့စောစောနံပါတ်1လမ်းစဉ်နဲ့ခက်ဆင်ဆင်ပါပဲဘုန်းကြီးတို့စာပေမှာယဟန်တန်ဃာတွေအတွက်ဘယ်လိုဖွင့်ဆိုထားလဲဆိုတော့တန်ဃာတော်ရှင်မြတ်တည်နေနဲ့တဲ့ဘုန်းကြီးတို့မြတ်စွာဘုရားကဝစီဝိညာဉ်ကိုခွင့်မပြုဘူးဆွေမျိုးလည်းမတော်ဘူးအရှင်ဘုရားလိုတဲ့ပစ္စည်းမင်းရှိပါလို့ဖိတ်မှန်မထားဘူးဆိုရင်ဘုန်းကြီးတို့တန်ဃာတွေကဗဇက်နဲ့ထုတ်ပြီးတော့အလှမခံကောင်းဘူးပေါ့ဘာလိုခြင်းလဲဘာလေးလှူနိုင်ပါ रे စသဖြင့်ယနေ့ခေတ်မှာလို့အတန်ကျက်ဆက်တွေနဲ့ဤမျိုးမျိုးနဲ့အလှမခံကောင်းဘို့အဲ့တော့စာပေရဘလို့ဖွင့်ဆိုရဲဆိုတော့ဒကာဒကာမတွေနဲ့တွေ့လို့ရှိရင်မယိုးမသားစိတ်နဲ့ ရလွန်မှုစိတ်နဲ့ကိုယ်ကိုလှူစေခြင်းနဲ့စိတ်နဲ့နေကောင်းလားကျန်းမာရေးကောင်းကြလားအားလုံးအဆင်ပြေကြလားစီးပွားရေးတွေဘလို့နေလဲရိုးရိုးသားသားမေးတာမဟုတ်ဘူးနော်ခင်သွားအောင်လို့ဒီလိုရင်းနှီးမှုရသွားလို့ရှင်ကိုယ်ပေါ်မှာလှူစေခြင်းလို့ကိုယ်ပေါ်မှာတက္ကရာမတွေရလည်းပဲဟောတို့ဘုန်းကြီးကတို့ပေါ်ဂယုဆိုင်လိုက်တာဆိုပြီးတော့ပရိယပฏิပတ်လုပ်တာအဓိကမထားတော့တို့ပေါ်မှာတို့ဘုန်းကြီးကတိတ်ခင်တာပဲဆိုပြီးတော့ရှင်ဘုရားဘာလိုအပ်တယ်လဲစသည်ဖြင့်ပြန်လူကြတယ်ဒါဘယ်ကာမကာမကာမဂုဏ်ကိုလိုလားကုန်သည်ဟုတ်တော်ဖြစ်၍နတ်လပယန္တိကိုယ်တိုင်လည်းမပြောဆိုကြကုန်နတ်လပပင်တိသူတစ်ပါးကိုလည်းမပြောဆိုစေကြကုန်တဲ့သူတော်ကောင်းကြီးရဲ့ရလူမှုတွက်နေတော့မပြောပါဘူးတဲ့ရိုးရိုးသားသားတကယ်သိခြင်းလို့တကယ်ကျမ်းမာစေခြင်းလို့မေးတာမျိုးကိုတော့မြတ်စွာဘုရားခွင့်ပြုပါတယ်မြတ်စွာဘုရားလည်းပဲတန်ဃာရီနဲ့တွေ့တဲ့အခါကျမ်းမာကြရဲ့လားစသည်ဖြင့်မေးတော်မူတာပါပဲမြတ်စွာဘုရားလည်းပဲမိတာပုပင်ကမာပြုံးနေတယ်လို့စာထဲမှာဆိုတယ်နောက်ပြီးတော့သဗ္ဗကိယဟန်တွေကလည်းလူတွေနဲ့တွေ့ရင်ပြုံးနေတယ်လို့ဒီလိုဆိုတယ်ပေါ့အဲ့တော့မြတ်စွာဘုရားလည်းတန်ဃာရီနဲ့တွေ့ရင်လူတွေနဲ့တွေ့ရင်တခါလေနှုတ်ဆက်တော်မူတာပဲသဗ္ဗကိယဟန်တွေလည်းဒီလိုလုပ်တာပဲမြတ်စွာဘုရားလည်းမျက်နှာတော်ကပြုံးပြီးတော့နှုတ်ဆက်တာသဗ္ဗကိယဟန်တွေလည်းပြုံးပြီးတော့နှုတ်ဆက်တာဒါပေမဲ့လို့မတူပါဘူးမြတ်စွာဘုရားကမေတ္တာကရုဏာနဲ့တရားဟောခြင်းလို့အာလုံအသိဉာဏ်တွေရစေခြင်းလို့ပြုံးတော်မူတာတဲ့သဗ္ဗကိယဟန်တွေကသူတို့ကိုခင်စေခြင်းလို့သူတို့ကိုလှူစေခြင်းလို့သူတို့ပေါ်ပို့ပြီးတော့ကြီးညိုအောင်လို့ပြုံးတာအဲ့တော့ပြုံးနိုင်ရင်တူပေမဲ့စိတ်ထားရင်မတူတော့ဒါတွေကကြွာခြားသွားပါတယ်တဲ့ဒါကြောင့်သူတော်ကောင်းတွေကတော့ရလွတ်မှုအတွက်မပြောကြပါဘူးတနေနေများမေတ္တာကရုဏာနဲ့ပဲပြောဆိုကြပါလေတာလေးတွေလည်းတတိထားတဲ့အချက်ပေါ့ကဲအားလုံးလိုက်ဆိုလိုက်ရလူမှုများရှေးရှုထားစကားမဆိုပြီးရလူမှုများရှေးရှုထားစကားမဆိုပြီးရလူမှုအတွက်မဆိုဘူးတဲ့ဒါဒုတိယသူမြတ်လန်းစဉ်ပေါ့တတိယဘာလဲဆိုတော့သူခေနာဗုဒ္ဓထဝတုခေနာနာဥ္စဝဇံပန္တိတာတတယံတိဘိခဝေယံတို့ပန္တိတာကြောင့်ကျိုးမြင်သည့်ပညာရှိသူတော်ကောင်းတို့သည်သူခေနာဒုက္ခတိဝါဒုက္ခကိုမလေးရသောအိဋ္ဌလောကရံတိဗုဒ္ဓထိယောအကုန်တိဟုတ်တော်ဝါဖြစ်၍တော်၎င်းဒုက္ခေနဒုက္ခတိဝါဒုက္ခကုမလေးရသောအိဋ္ဌလောကရံတိဖုဌာတိယဝကုံတိဟုတ်တော်ဝါဖြစ်၍တော်လကောင်။ဥစ္စာဝဇံအကောင်စုမျိုးမျိုးသောခြင်းရာကိုနတတယံတိမပြကြပေကို။ဤတိတုဘဂဝါသုံးလောကဒုဒါရှင်တို့မြတ်ဖရာတိ။ဤမံဂါထံဤတရားဂါထာတော်ကိုအာဟကရုဏာရှိသောပညာအားဖြင့်ဟောကြားတော်မူခဲ့ပါပေတည်း။အဲ့တော့ဘုန်းကြီးတို့လောကဒဏ်ဆိုတာရှင်မျိုးရှိတယ်ပေါ့လာဘစီးပွားရေးတွေတက်လာတာလက်လာဘတွေရှင်လာတာဘုံကံကြီးမားလာတာအလာဘစီးပွားရေးတွေကျသွားတာလက်လာဘတွေမရှင်တော့တာဘုံကံနေပါတာဒါလည်းလောကဒဏ်တစ်စုံပဲနောက်တစ်ခုကဘာလဲဆိုတော့ယတအာယတချွေရန်တင်ပင်တွေပေါ်များလာတာနာမည်တွေကျော်ကြားလာတာဒါလည်းလောကဒဏ်တစ်မျိုးနောက်တစ်ခုကအာယတချွေရန်တင်ပင်းနေနေနေနေသွားတာနာမည်ပြက်ပြီးဖြစ်လာတာဒါလည်းလောကဒဏ်တစ်မျိုးနောက်တစ်ခုကပတန်သာနေတာအချီမွန်ခံရတာအချီကျူးခံရတာဒါလည်းလောကဒဏ်ပဲနေတာအကဲ့ရဲ့ခံရတာအပြစ်တင်ခံရတာရှုံချခံရတာဒါလည်းလောကဒဏ်တစ်စုံပဲနောက်ဆုံးစတုထလောကဒဏ်တစ်စုံကဘာလဲဆိုတော့ဒုက္ခဒုက္ခတဲ့ကိုယ်စိတ်နှစ်ပါးချမ်းသာတာကိုယ်စိတ်နှစ်ပါးဆင်းရဲတာဒါလည်းတစ်စုံပဲအဲ့တော့ဘုန်းကြီးတို့ဒီကောင်းတဲ့လောကဒဏ်ဆိုတဲ့စီးပွားရေးတွေတက်လာတာတို့ဘုံကံကြီးမာတာနာမည်ကျော်ကြားလာတာအချမ်းရင်သင်ပင်တွေများလာတာနောက်ပြီးတော့အချီကျူးခံရတာကိုယ်စိတ်နှစ်ပါးချမ်းသာတာဒါတွေလည်းလောကဒဏ်တွေဒါပေမဲ့ဘုန်းကြီးတို့အများစုပုထုဇဉ်တွေကဒီလိုစီးပွားရေးလေးတွေတက်လာတာကိုလောကဒဏ်လို့ယူဆတဲ့ပုဂ္ဂိုလ်ကအင်မတန်နည်းပါတယ်ဒါပေမဲ့လို့ခုနကတော့နာမည်ပြတ်သွားတာစီးပွားရေးတွေတဖုံဖုံနဲ့ကျသွားတာအကဲ့ရဲ့ခံရတာကိုယ်စိတ်နဲ့ပါချင်းရတာဒါတို့လောကဒဏ်လို့အတိမဲ့ပြုကြရတယ်။အဲ့တော့ဘုန်းကြီးတို့ဒါတွေဟာအားလုံးလောကဒဏ်တွေပါတဲ့။ဖျားဆတဲ့သူတော်ကောင်းတွေကကောင်းတာနဲ့တွေ့လေငြင်းငြင်းချမ်းချမ်းပဲဖြတ်သန်းသွားကြတယ်။မကောင်းတာနဲ့တွေ့လေငြင်းငြင်းချမ်းချမ်းပဲဖြတ်သန်းသွားကြတယ်။ဘုန်းကြီးတို့လောကဒဏ်ဆိုတာကလောကရဲ့သဘောတရားတွေပဲ။လောကကြီးထဲမှာနေလို့ရှိရင်လောကကြီးရှိနေတယ်မြဒီလောကဒဏ်တွေဟာတွေ့နေရမှာ။လောကဒဏ်တွေကတော့အများကြီးရှိပေမဲ့တူရာတူရာပေါင်းရင်တော့10မျိုးပဲရှိတယ်ပေါ့အ အဲ့တော့ဘုန်းကြီးတို့ပင်လယ်သမုဒ္ဒရာခရီးသွားတဲ့ပုံကိုယ်တွေဟာဘာဖြစ်တယ်လဲအများနဲ့အနည်းပဲရှိမယ်လှိုင်းတန်လေတန်ကတော့တွေ့ဆုံရတာပဲလှိုင်းတန်ကြီးမာတာသေတာဒါတော့ပဲကွာခြားတယ်ဒီလိုပဲပင်လယ်သမုဒ္ဒရာသွားရင်လှိုင်းတန်လေတန်ကြီးအနည်းနဲ့အများကြီးမာတာနဲ့နေပါတာဒါပဲကွာခြားပြီးတော့တွေ့ရတယ်လို့ပါပဲလောကထဲမှာနေလို့ရှိရင်လည်းပဲလောကဒဏ်၈ပါးဆိုတာဘယ်သူမှရှောင်လွှဲလို့မရပါဘူးတဲ့မြတ်စွာဘုရားတော်မှရှောင်လွှဲလို့မရခဲ့ပါဘူးဘုန်းကြီးတို့ကြည့်ပေါ့မြတ်စွာဘုရားရဲ့ဖြစ်တော်စဉ်လေးဘုရားရှင်ကိုတော်မြတ်ဘလောက်ထိလောကဒဏ်ခံခဲ့ရတယ်ဆိုတော့မာဂန္ဒီမိဘကြီးကကောသံဗီပီရဲ့ရှင်ဘုရင်ကဥတေနာမင်းဥတေနာမင်းရဲ့မိဘတွေထဲမှာမာဂန္ဒီမိဘဆိုတာမိဘကြီးတယောက်ရှိတယ်ပေါ့ဒီမိဘကြီးကသူ့အပြိုစင်ဘဝတုန်းကသူ့မိဘနှစ်ပါးကနေပြီးတော့မြတ်စွာဘုရားနဲ့ပေးစားဖို့ဆိုပြီးတော့ကံလန်းခဲ့တယ်မြတ်စွာဘုရားကညှင်းပယ်ခဲ့တယ်အဲ့ဒီညှင်းပယ်ခဲ့တာကို तू ကရန်ညိုးတွေဖွဲ့ပြီးတော့မိဘကြီးဖြစ်တဲ့အခါမှာဘာလုပ်ခိုင်းတယ်ဆိုတော့ဘာသာကြားဖြစ်တဲ့မိသားစုတွေကိုလက်ထိုးပြီးတော့အဲ့ဒီအိမ်ဒီမှာရှိတဲ့ဂျွန်းတွေအလုသမားတွေဘာသာရေးနားမလဲတဲ့အသိဉာဏ်နားမရှိတဲ့ပုဂ္ဂိုလ်တွေကိုငွေပေးပြီးတော့လက်ထိုးပြီးတော့မြတ်စွာဘုရားကိုဆဲခိုင်းခဲ့တယ်တဲ့ဘလောက်ဒီမြတ်စွာဘုရားဆဲခံခဲ့ရတယ်ဆိုတော့တခိုးကြီးလူမိုက်ကြီးလူအားကြီးနောက်ပြီးတော့ကလောက်ကြီးနွားကြီးမီးကြီးတရိတ်ဆန်းကြီးငရဲကောင်းကြီးဒုက္ကဋိရောက်မဲ့ပုဂ္ဂိုလ်ကြီးသူကတိနဲ့ဝေးတဲ့ပုဂ္ဂိုလ်ကြီးစသဖြင့်မြတ်စွာဘုရားဆဲခံလိုက်ရတာရစရာကိုမရှိဘူးနွားဆိုတဲ့သကလုံးလည်းပါတယ်ကလောက်ဆိုတဲ့သကလုံးလည်းပါတယ်ငရဲကြမဲ့ဘလူးဆိုတဲ့တရိတ်ဆန်ဆိုတဲ့သကလုံးတွေလည်းပါတာပဲမြတ်စွာဘုရားလည်းပဲဆဲခံခဲ့ရတာပဲဒါပေမဲ့မြတ်စွာဘုရားကတော့ပုံမှန်ပဲကောသံဗီပီမှာတရားဟောစရာရှိတာဟောတယ်လှုပ်စရာရှိတာလှုပ်တယ်ဒီကဲရဲ့ဆဲကြီးတန်တွေဟာခုနှစ်ရက်ပြည့်ရင်သူကသူငြိမ်သက်သွားလိမ့်မယ်ဆိုပြီးမြတ်စွာဘုရားလည်းလောကရန်ကိုကြံ့ကြံ့ခံပြီးတော့အမျိုးဘာသာသာသနာကျိုးကိုမြတ်စွာဘုရားနေမနာညံမအားဆောင်ရွက်သွားခဲ့ပါတယ်အရှင်အာနန္ဒာကတော့သောတာပန်ဆိုတော့ဒေါသမပေရသေးတော့ထိတ်လန့်မှုလေးတော့ဖြစ်တာပေါ့အရှင်အာနန္ဒာကချားမြို့သွားရအောင်ပါဘုရားလို့လျှောက်ပေမဲ့မြတ်စွာဘုရားကကောသံဗီပီကဖွာမသွားပါဘူးကောသံဗီပီမှာပဲဆက်ပြီးတော့သာသနာပြုတော်မူတယ်တဲ့ဒါကြောင့်ဘုန်းကြီးတို့လောကထဲမှာနေလို့ရှိရင်လောကဒဏ်တရားဆိုတာဘုရားရှင်တောင်းမှတွေ့ရသေးတာပဲငါတို့ကဘာမှုလဲဆိုပြီးတော့တွေ့လာလို့ရှိရင်ကောင်းတဲ့လောကဒဏ်ဆိုရင်လည်းပဲအသုံးချရမှာပဲစီးပွားရေးတက်လာတဲ့အမျိုးဘာသာသာသနာအတွက်ငါဘာများပေးဆက်နိုင်မလဲငါဘယ်များလှူလဲရမလဲဒါမျိုးလေးတွေလောက်ရတာပေါ့ဒါမှလောကဒဏ်ကိုခံနိုင်တာဒီလိုမှမဟုတ်ဘဲနဲ့စီးပွားရေးလေးတက်လာတယ်စီးပွားရေးလေးတက်လာတဲ့နာမည်ကြီးလာလို့ကိုယ်နဲ့မှလူတွေအုံလာတယ်ဒါကိုသုံးချပြီးတော့အိမ်တော်ရေးတွေဖောက်ပြန်မယ်သူတစ်ပါးတာမရဖြစ်စီမယ်ဒါလောကဒဏ်ကိုရှုံသွားတာပဲအကုသိုလ်တွေတိတ်ကြီးသွားတာပဲဒီပုဂ္ဂိုလ်ကလောကဒဏ်မခံနိုင်တဲ့ပုဂ္ဂိုလ်တွေလို့ဒီလိုခေါ်ရပါတယ်ဒါကြောင့်ဘုရားရှင်ကတော့လောကဒဏ်နဲ့တွေ့တဲ့အခါလဲပုံမှန်ပဲသာသနာပြုသွားခဲ့ပါတယ်နောက်စိန်စမာနဝိကာတို့တုံတရီပရပိုင်းမတို့လည်းမြတ်စွာဘုရားကိုစွတ်စွဲခဲ့တာအကြီးကျယ်ကိုစွတ်စွဲခဲ့တာဘာဖြစ်လို့လဲဆိုတော့တိဋ္ဌိတွေကသူတို့မြတ်စွာဘုရားပွင့်လာတော့လက်လာပါရီနဲလာတယ်မြတ်စွာဘုရားကိုကြည်ညိုတဲ့ပုဂ္ဂိုလ်များလာတော့အောက်ကြံရတာပေါ့သူတို့ရဲ့တပည့်မဖြစ်တဲ့စိန်စမာနာကိုမြတ်စွာဘုရားကိုကိုယ်ဝန်နဲ့စွတ်စွဲခိုင်းခဲ့တယ်အဲ့တော့မြတ်စွာဘုရားပရိသတ်အလယ်မှာကိုယ်ဝန်နဲ့စွတ်စွဲခံခဲ့ရတယ်နောက်သုံးတတိပရပိုင်းမှာလည်းပဲသူ့ရဲ့ဆရာတွေကတိဋ္ဌိတွေကခိုင်းစေခဲ့ရကြောင်းကိုသွားပြီးတော့မြတ်စွာဘုရားနဲ့ဖြစ်နေတယ်လို့လူနောက်ဆုံးတိဋ္ဌိတွေကလူသက်သမားငှားပြီးတော့တတ်ပြစ်လိုက်တော့သေသွားတယ်ပေါ့သေတော့ဘာဖြစ်တယ်တိဋ္ဌိတွေကရဟန်းဂေါတမဟာတဲ့သူနဲ့အပြောကျူးထားတဲ့သုံးတတိပရပိုင်းမဟုသူနဲ့တိမာဆိုလို့ရဟန်းဂေါတမရဲ့တပည့်ယဟန်တွေကဖြောင်ပြစ်လိုက်ကြတာတက်ပြစ်လိုက်ကြတာဆိုပြီးမြတ်စွာဘုရားနဲ့ဖြစ်တယ်လို့လူမြတ်စွာဘုရားအတွက်တပည့်ယဟန်တွေကပဲဒီသုံးတတိပရပိုင်းမလေးကိုတက်ပြစ်လိုက်တယ်လို့လူနဲ့နာမည်တွေကြီးကျယ်ဖြတ်ခဲ့တယ်တဲ့မြတ်စွာဘုရားတော့မတုံ့လောက်ပါအောင်အားလုံးတစ်နေ့ကြတော့လေပြေလည်သွားတယ်ဒါကြောင့်ဘုန်းကြီးတို့လောကဒဏ်တရားဆိုတာဘုရားရှင်တောင်းမှရှောင်လွှဲလို့မရပါဘူးတဲ့ပင်လေသမုဒ္ဒရာတဲ့သွားတဲ့အခါမှာလှိုင်းတန်လေတန်ဟာအကြီးအသေးပဲကွာခြားတဲ့တွေ့ကြုံရအမြဲဖြစ်တယ်လို့ပဲလောကထဲမှာနေလို့ရှိရင်တော့လောကဒဏ်အကြီးအသေးပဲကွာမယ်တွေ့ကြုံရမယ်ဖြစ်တယ်ဒီလိုတွေ့တဲ့အခါမှာအော်ဖရာရှင်တောင်းမှလောကမှာအနိုင်မဲ့ယေရှုရှင်ဖြစ်တဲ့မြတ်စွာဘုရားအတူမရှိတဲ့မြတ်စွာဘုရားဘုံတော်နန္ဒညံတော်နန္ဒကံတော်နန္ဒဖြစ်တော်မူတဲ့မြတ်စွာဘုရားဒီလိုမြတ်စွာဘုရားတောင်းမှလောကဒဏ်ကြီးတွေနဲ့တွေ့ကြုံကြရသေးတာပဲငါတို့ကဘာမို့လဲဆိုပြီးတော့တက်နိုင်တယ်မြတ်လောကဒဏ်နဲ့တွေ့လို့ရှိရင်ကြော်လွားသွားရမယ်တဲ့အဲ့တော့စီးပွားရေးကျသွားတယ်ကိုနန်းဒီမှာလူသူတွေမကတ်တော့ဘူးဆိုရင်လေဩငါတရားနာခြင်းပိုရတာပေါ့ စာဖတ်ချိန်ပိုရတာပေါ့တရားရှိမှတ်တဲ့ချိန်ပိုရတာပေါ့ဆိုပြီးတော့ကောင်းတဲ့လုပ်တွေပဲလုပ်သွားနိုင်ရမယ်တဲ့ဒါလောကဒဏ်ကိုကျော်လွှားနိုင်တဲ့ပုံကူဖြစ်တယ်ဒါမှသူမျက်လန်းစဉ်ဖြစ်ပါတယ်တဲ့ကဲအာလုံလိုက်ဆိုလိုက်ကောင်းဆိုးနှစ်တန်လောကဒဏ်တွေ့ပြန်ငြိမ်းချမ်းသည်ကောင်းဆိုးနှစ်တန်လောကဒဏ်တွေ့ပြန်ငြိမ်းချမ်းသည်ဒါသူမျက်လန်းစဉ်တတိယလန်းစဉ်ပဲကောင်းတာနဲ့တွေ့တွေ့ဆိုးတာနဲ့တွေ့တွေ့သူမျက်လန်းစဉ်သူတော်ကောင်းလန်းစဉ်ပေါ်ရောက်နေတဲ့အမျိုးသားအမျိုးသမီးရဲ့ငြိမ်းငြိမ်းချမ်းချမ်းလေးပဲစီပွားရေးတွေတက်ရင်လည်းပဲအမျိုးဘာသာသာသနာအကျိုးပြုလုပ်ငန်းသာသနာကိုလှူဒန်းတဲ့လုပ်ငန်းလုပ်တာပဲဘဝပြန်မပြည့်စည်အောင်အိမ်တော်ရေးတွေမဖောက်ပြန်မိအောင်ထိမ့်သိမ့်သွားတတ်တာပဲဆိုးတဲ့လောကဒဏ်နဲ့တွေ့လေကိုကိုကိုသက်သေးတာမျက်နှငယ်လေးနဲ့ငါလောက်ကံဆိုးတဲ့လူမရှိတော့ပါဘူးညီညူတာမလုပ်ပါဘူးကိုနဲ့လူမရှိတော့စီးပွားရေးကြတော့လည်းပဲတရားနာချိန်ပိုရတာပေါ့စာဖတ်ချိန်ပိုရတာပေါ့တရားရှိမှတ်တဲ့ချိန်ပိုရတာပေါ့ကုသိုလ်လုပ်ငန်းပိုလုပ်လို့ရတာပေါ့ဆိုပြီးတော့ကောင်းတဲ့ပဲပဲဥတီသွားပါတယ်တဲ့ဒါသူမျက်လန်းစင်ပါတဲ့ဒါလေးတွေကတတိထားစီအချက်ကလေးတွေပေါ့ကောင်းပြီမြတ်စွာဘုရားကဒီသူမျက်လန်းစင်၃ပါးကိုဘာဖြစ်လို့ဟောခဲ့တယ်လဲဆိုတော့ဘုန်းကြီးအတိတ်ကြောင်းလေးနည်းနည်းလေးပြန်ပြီးတော့ဒီဇလန်းဖြစ်ပုံလေးကိုပြောပြပေးမယ်။ဘုရားရှင်ကိုယ်တော်မြတ်ကဘုန်းကြီးတို့တတ်တော်48နှစ်72ဝါရပေါ့။ဘုရားရှင်က35နှစ်မှာဘုရားဖြစ်တာဆိုတော့တတ်တော်က48နှစ်ဝါတော့72ဝါရမှာဝေဒင်္စာမြို့မှာဝါဆိုပါတယ်ဝါကပ်ပါတယ်။ဝေဒင်္စာပုံနာကြီးရဲ့ဘာသာကြားဘဝနေဗုဒ္ဓဘာသာဝင်ဖြစ်လာတော့မြတ်စွာဘုရားဝေဒင်္စာမြို့မှာဝါကပ်ပါဆိုလို့မြတ်စွာဘုရားအဲ့ဒီနှစ်မှာဝါကပ်တော်မူတယ်တဲ့။ဝါကတော်မူတော့ဘုန်းကြီးတို့အဲ့ဒီနှစ်မှာကံဆိုးခြင်းတော့ဘာဖြစ်တယ်လဲဆိုတော့ဘုရားရှင်ကယန်း900နဲ့အတူဝါကတဲ့နှစ်မှာဝေဒင်္စာမြို့ကအငတ်ဘေးကတ်ဆိုင်တယ်တဲ့ဘလောက်ထိကတ်ဆိုင်တယ်လဲဆိုတော့လူတွေမှာအစာရေစာရှားလာတော့အားတို့အသက်ရှည်မှရှည်ခွင့်ရပါတော့မလားလို့ဒီလောက်ထိတန်တရားတွေဖြစ်လာကြရတယ်။နောက်ပြီးတော့မိသားစုတွေစားတောက်လေးရရင်မဲချစားတောက်ရတဲ့စနစ်နဲ့ကျင့်သုံးရတဲ့အဆင့်ထိရောက်လာခဲ့တယ်နောက်ပြီးတော့သေလိုက်တဲ့လူတွေကလည်းအယိုးတွေကိုဖြူးဖွေးလို့တင်ញိုင်ကုန်နေမှာဒါလောက်ထိအခြေအနေဆိုးလာတော့ရမ်းနေလေဆုံးခံလို့အဆင်မပြေတော့ကတော်စွန်းဆိုတဲ့အတန်လေးတောင်မကြားရဘူးတဲ့အဲ့တော့ဒီကြားထဲမှာဘုန်းကြီးတို့ဘာဖြစ်လဲဆိုတော့မနက်ကလည်းပဲလှည့်စားလိုက်သေးတယ်မနက်ကဝိညာဉ်ပုံနာကြီးအပါဝင်တထေးတွေအပါဝင်တစ်မျိုးလုံးကိုသူကလှည့်စားထားလိုက်တာတစ်မျိုးလုံးကမနက်အလှည့်စားခံရလိုက်ရတဲ့အတွက်ယတနာသုံးပါးဖရာတရားတန်ခါကိုအလုံးမေးလို့ဆွန့်လောင်းဖို့လေသတိမရမြတ်စွာဘုရားကိုပင်ထားတာလည်းသတိမရနဲ့အလုံးလိလိရှုခံရတယ်ဒီကြားထဲမှာကက်ကလည်းပဲဆိုက်လိုက်သေးတယ်ပေါ့အဲ့တော့အဲ့ဒီအချိန်မှာဘုန်းကြီးတို့တန်ခါတွေဆုံးမရတဲ့အချိန်မှာဥဒ္ဒရာပထတိုင်းကမြင်းကုံတဲ့900ဝိညာဉ်မျိုးကိုရောက်လာတယ်သူတို့ကမနဲ့လှည့်ပြီးတဲ့အချိန်မှာရောက်လာကြတယ်ပေါ့သူတို့မှမြင်း900ပါလာတယ်ကုံတွယ်ဖို့အတွက်မြင်းရောင်မြင်းဝယ်လုပ်ဖို့အတွက်မြင်းက900ပါလာတယ်တိုင်းမဲ့ဝေဒင်္စာမြို့ရောက်တဲ့အခါကျတော့ဝေဒင်္စာမြို့ရဲ့နီးရမိုးတိတ်ညာလွန်းတော့ချောင်ရည်ရှန်နာတွေဘာတွေရဲ့များလွန်းတဲ့အခါခီးဆက်လို့မရတော့ဝေဒင်္စာမြို့ရဲ့အပြင်ဘက်ကုန်းကျတဲ့နေရာမှာရေလွတ်တဲ့နေရာမှာသူတို့ဟာမြင်းတွေအတွက်တဲတွေဆောက်လူနေဖို့အိမ်လေးတွေဆောက်ခြံစည်းရိုးတွေကားပြီးတော့မြင်းဝိုင်းကြီးတွေနဲ့အဲ့ဒီနေကြတယ်ပေါ့ဥဒ္ဒရာပဒတိုင်းသားမြင်းကုံတဲ့900ကနေကြတယ်အဲ့တော့တနေ့တော့သူတို့မြို့ထဲမှာသွားကြည့်တဲ့အခါနှစ်ရက်သုံးရက်သွားကြည့်တော့တန်ဃာတော်ရှင်မြတ်တည်းရဲ့ခြေတွေကိုသူတို့သိသွားကြတယ်။သူတို့ကယရနာသုံးပါးကိုသိကြည်ညိုတဲ့ပုံကိုယ်တွေဆိုတော့တန်ဃာတော်ရှင်မြတ်တည်းခုနှစ်ပါးတစု၈ပါးတစုဆုံးခန်းကြွဘာမှမရရှာဘူး။ကတော်စုံးမှာဖရာလို့ဒီအတန်လေးတောင်မကြားရဘူးတဲ့။အဲ့တော့မြင်းကုံတဲ့တွေစဉ်းစားတယ်။ဩအရှင်မြတ်တည်းရဲ့ဝေဒင်္စာမြို့မှာဝါဆိုကြတယ်။ဝိဒ္ဓာမျိုးကလည်းပဲအငတ်ဘေးကြီးဆိုင်နေပြီတဲ့တန်ဃာတော်ရှင်မြတ်တွေဆုံးခံလို့လည်းမရသိပ်ပင်မှန်းကြတာပဲအဲ့တော့ငါတို့ခေါ်ဆောင်လာတဲ့ကုံသွဲမဲ့မြင်းတွေကတော့နနက်စာညနေစာနှစ်ချိန်အစားတောက်ရကြတယ်တဲ့သူတို့ကဘုန်းကြီးတို့မြင်းတွေရဲ့အတွက်ဘာတွေပါခဲ့လဲဆိုတော့မယောဇဏ်တွေပါလာခဲ့ကြတယ်ဒီမယောဇဏ်တွေကမြင်းတွေကြွေးဖို့တဲ့ကြာရှည်ခံဖို့ပိုးမထိုးဖို့ဘာလုပ်ခဲ့တယ်ဆိုတော့မယောဇဏ်တွေကိုပေါင်းပြီးတော့ဖွဲတွေအခွန်တွေကိုတန့်စင်အောင်လုပ်ခဲ့ကြရတာပေါ့အဲ့တော့မြက်တွေဘာတွေရှားပါတဲ့နေရာကြတော့သူတို့ကဒါတွေကိုမြင်းစာဖြစ်နေထုတ်ကြွေးကြတယ်တဲ့မြင်းက900ပါတယ်ပေါ့မြင်းကုံတွေတွေကလည်း900လောက်ရှိတယ်အဲ့တော့ယွာနေတွေဘာလို့ဖွဲနေကြတယ်အဲ့တော့ငါတို့ရဲ့မြင်းတွေကတော့မနက်စာတစ်ချိန်ညနေတစ်ချိန်အစာရေစာရကြတယ်အဲ့ အဲ့တော့ငါတို့တန်ဃာတော်ရှင်မြတ်တီကိုငင်းကြွေးတဲ့ထဲကနေပြီးတော့မြင်းစာတွေရဲ့နနက်စာတွေကနေပြီးတော့မြင်းတကောင်တကောင်အတွက်ထဲကနေတစလေတစလေသောမယောဇဉ်တွေကိုထုတ်ပြီးတော့တပါးတပါးသောယဟန်ကိုလှူရရင်ကောင်းပါပဲဆိုပြီးတော့သူတို့ကြံပြစ်ကြတယ်။ကြံပြစ်တဲ့တိုင်ယဟန်တော်တွေကိုသွားပြီးတော့ကြွပြီးတော့တကယ်လို့ဆုံးကုန်မပြည့်စုံလို့ရှိရင်ယဟန်တပါးတပါးအတွက်မြင်းစာတွေကနေတကောင်တကောင်တွက်ထဲကနေပြီးတော့တစလေတစလေလှူမဲ့ကြောင်းသွားပြီးတော့ဖိတ်မှန်ကြတယ်အဲ့တော့တန်ဃာတော်ရှင်မြတ်တရားလည်းပဲအဲ့ဒီလိုဖိတ်မှန်တော့ဘာလုပ်တယ်လဲမြို့ထဲကိုဆုံကန်းကြွဘာမှမရတဲ့အခါမြင်းဝိုင်းတွေကိုသွားပြီးတော့မတ်တက်ရကြဟိုကလည်းပဲတပါးအတွက်မြင်းနနက်စာမြင်းစာတွေကနေတစ်စလေတစ်စလေထုတ်ပြီးတော့တပိတ်ထဲလောင်းလှူလိုက်ကြတယ်အဲ့တော့ဒီလိုနဲ့ဘုန်းကြီးတို့တန်ဃာတော်ရှင်မြတ်တရား၈ပါးတစု၁၀ပါးတစုဘာလုပ်ကြတယ်လဲဆိုတော့ကိုယ့်အတွက်ဝေစုရလာတဲ့မယောဇဉ်လေးတွေကိုစုံထဲမှာထည့်ပြီးတော့ထောင်းကြတယ်တဲ့စုံထဲမှာထည့်ပြီးတော့ထောင်းပြီးတော့ဘာလုပ်တယ်လဲရေနဲ့ဖြော်ပြီးတော့ဖုံးပေးကြတယ်တဲ့သူတော်ကောင်းတွေဘလောက်ပြီးတော့ကြည်ညိုစရာကောင်းတယ်အဲ့တော့ဒီဟာစားပြီးတော့သူတို့ကတရားအထုတ်ကြတယ်သူတို့ရဲ့ရည်ရွယ်ချက်ကဘာလဲစားစားဖို့အတွက်အသက်ရှင်နေတာမဟုတ်ဘူးအသက်ရှင်ဖို့အတွက်အစာစားနေတာအလုပ်လုပ်ဖို့အတွက်စားစားနေတာတဲ့ဒါသူတော်ကောင်းတွေရဲ့ရည်ရွယ်ချက်ဘုန်းကြီးတို့ပုထုဇဉ်တွေတချို့ကြတော့အစာတောက်ကောင်းကောင်းစားဖို့အတွက်အလုပ်လုပ်နေတာနေထိုင်စရာကောင်းကောင်းနေဖို့အတွက်ကားကောင်းကောင်းဝယ်ဖို့အတွက်အလုပ်လုပ်နေတာဒါမျိုးကြီးပဲချက်တွေရှိကြတယ်။သူတော်ကောင်းတွေကတော့ဒီလိုမဟုတ်ဘူး။အစာစားနေတာဒီအလုပ်လုပ်နိုင်ဖို့အတွက်အဝတ်ဝတ်ဓာတ်ဒီအရှက်ကြောက်ကင်းပြီးကျန်းမာရေးအတွက်ဘုန်းကြီးတို့ကားတွေဘာတွေစီးတာအစားပြီးကျန်းမာရေးအရာလိုရာခရီးကိုသာသနာပြုနိုင်ဖို့အတွက်ဒါမျိုးတွေသူတော်ကောင်းစစ်မှန်လို့ရှိရင်နှလုံးသွင်းကြပါတယ်တဲ့။ဘုန်းကြီးတို့ခုလည်းပဲတန်ဃာတော်ရှင်မြတ်တရားဒီဆွန်မယောဇဏ်တွေမြင်းစာတွေကိုစားပြီးတော့တရားလုပ်ကိုပဲအာထုတ်ကြတယ်တဲ့အဲ့တော့ကိုယ်တိုင်လည်းပဲချက်မစားဘူးယာဘူးလည်းပဲကြိုမတောက်ကြဘူးဘာဖြစ်လို့လဲဆိုတော့အာဘတ်တင်မှာဆိုလို့ယဟန်တွေကကိုယ်တိုင်ချက်ကိုယ်တိုင်ဆံပြုတ်ပြုတ်ရင်တာမန်ပါကဒုက္ကအာဘတ်ဆိုတာတင်တယ်အဲ့ဒီအာဘတ်တင်မှာဆိုလို့ပြီးတော့လည်းပဲတရားအထုတ်တဲ့ချိန်နေနေသွားမှာဆိုလို့ပော့ပော့ပါပါလေးပဲရေနဲ့ဖြောပြီးတော့မယောဇဏ်တွေထောင်းပြီးတော့ဒီလိုပဲဖုံးပေးကြတယ်ပေါ့အဲ့တော့ဘုန်းကြီးတို့မြတ်စွာဘုရားကတော့ဘလို့ဖုံးပေးတယ်လဲဆိုတော့ရှင်အာနန္ဒာကအဲ့ဒီချိန်မှာအမြဲတမ်းအလုပ်ကျွေးတော့မဖြစ်သေးဘူးပေါ့ဒါပေမဲ့လို့အဲ့ဒီချိန်မှာရှင်အာနန္ဒာကချာချမ်းနေမရှိတော့မြတ်စွာဘုရားကိုလှုပ်ကျွေးနေတဲ့ချိန်ဆိုတော့မြတ်စွာဘုရားအတွက်ရလာတဲ့မယောဇဏ်တစ်စက်လေးကိုရှင်အာနန္ဒာကကြောက်ကလေးပေါ်တင်ပြီးတော့ကြိတ်တယ်ကြိတ်ပြီးတော့အဲ့ဒီမြင်းကုံတွေကမြတ်စွာဘုရားအတွက်သူတီးသန့်လှူလိုက်တဲ့ထောဘက်ပြားတကားလေးတွေပါလာတယ်ကြိတ်ပြီးတော့မယောဇဉ်နဲ့ထောဘက်ပြားတကာလေးတွေကိုနဲပြီးတော့မြတ်စွာဘုရားကိုဆက်ကတဲ့တဲ့မြတ်စွာဘုရားလည်းအဲ့ဒီမြင်းဆန်ခက်ကြမ်းကြမ်းကြီးတွေကိုပဲဖုံးပေးပြီးတော့တဝါတွင်လုံးဖလားတမပဲချမ်းသာကိုခံစားပြီးတရားနဲ့နေခဲ့ပါတယ်တဲ့ဒါသူတော်ကောင်းတွေရဲ့ပုံစံလေးမျက်စိထဲမှာမြင်ကြည့်ပေါ့ဒီနေရာမှာဘုန်းကြီးတို့ဘုရားရှင်ကိုတော်မြတ်ဘာဖြစ်လို့ဒီလိုမြင်းစာတွေကိုတဝါတွင်လုံးဖုံးပေးရတယ်လဲဆိုတော့ဝတ်တော်လိုက်လာခဲ့တာပါဘုန်းကြီးတို့လွန်ခဲ့တဲ့62ကဘာထက်တုန်းကဖုဒ္ဓမြတ်စွာဘုရားရှင်ပွင့်တော်မူတယ်။ဖုဒ္ဓမြတ်စွာဘုရားရှင်နဲ့တပည့်ယန္တာရှင်မြတ်တွေကိုဘုန်းကြီးတို့ဖရာလောင်းကလူပေါင်းမားပြီးတော့အဲ့ဒီချိန်မှာလူဘဝရောက်လာပြီးတော့လူပေါင်းမားပြီးတော့ကြည့်ရဲ့ပြစ်တင်ခဲ့တယ်။ဘုရားရှင်နဲ့တန်ဃာတော်ရှင်မြတ်တွေတလေးစွမ်းနူးနူးလေးတွေဖုံးပေးထားကိုမြင်တဲ့အခါသူစိတ်ထဲဘာဖြစ်လို့လဲတော့မသိဘူးပေါ့။ဗုဒ္ဓဘာသာဝင်ကိုလည်းပဲဗုဒ္ဓဘာသာပေါ်မှာလည်းပဲနစ်နစ်ကားကားကြည်ညိုတာမဟုတ်လို့တန်ဃာတော်ရှင်မြတ်ကြီးကောင်းကောင်းစားပြီးတော့အလုံးမလုံဘူးလို့ထင်လို့ဖြစ်ပါလိမ့်မယ်။ဘာပြောလိုက်တယ်ဆိုတော့သင်တို့တဲ့မယောဇဏ်ကျမ်းတွေကိုပဲစားကြ။တလေးဇဏ်ကျမ်းတွေကိုမစားသင်ဘူးမစားချနဲ့ဆိုပြီးတော့ဒါမျိုးပြောခဲ့တယ်။အဲ့ဒီစေရနာဇိုးနဲ့ပြောခဲ့တဲ့ဝတ်တော်ဟာဘုန်းကြီးတို့ဖျားဖြစ်တဲ့အခါမှာဝိညာဉ်မြုပ်မှာတဝါတွင်လို့မယောဇဏ်တွေလာပြီးတော့စားရတယ်တဲ့။ဝတ်တရားဆိုတာတိတ်ကြောက်เสียကောင်းတယ်။ဒါကြောင့်ရှေးလူကြီးတွေကပြောခဲ့တယ်။ဝတ်မှာအမြဲငရဲအပါတဲ့။ငရေကတခါတည်းရင်ပသွားသေးတယ်လွတ်သွားသေးတယ်ဝတ်ဆိုတာကတော့ဘုရားရှင်တောင်ရှောင်လွှဲလို့မရခဲ့ပါဘူးဘုရားရှင်လည်းပဲတဝါတွင်လုံးဒီမြင်းစာတွေကိုပဲဖုံးပေးခဲ့ရတယ်ဘုန်းကြီးတို့ထာဂရာမှာတော့ဒီနတ်ဩဇာတွေနတ်တရားထည့်ပေးတယ်လို့တော့ပါတာပေါ့အဲ့တော့မြတ်စွာဘုရားလည်းဒီလိုနဲ့တဝါတွင်လုံးဖုံးပေးခဲ့ရတယ်အဲ့တော့မြတ်စွာဘုရားရှင်ကိုတော်မြတ်ဟာဘုန်းကြီးတို့ဒီလိုနဲ့ဖုံးပေးတော့အရှင်မောကလံကိုတော်မြတ်ကတန်ဃာတော်ရှင်မြတ်တီဒီလိုဒုက္ခရောက်နေတဲ့အငဘေးနဲ့ဆိုင်နေတော့ဟောဒီမြေကြီးမြေလွာမြေဩဇာတွေကိုမဟာပထဝီမြေကြီးကိုထက်အောင်လှမ်းပြီးတော့မြေကြီးမြေလွာတွေကိုကျွေးကျင်ပါတယ်လို့ပြောတယ်မြတ်စွာဘုရားဖွင့်မပြုခဲ့ပါဘူး။ညောင်ကျွန်းကိုဆုံးခံကြွပြီးတော့တန်ဃာတော်ရှင်မြတ်တီဆုံးကွန်ဖြည့်ရှင်းနေပါတယ်လို့ပြောတော့လေမြတ်စွာဘုရားကရှင်မောကလံတကူကြီးမှန်သိပြီမဲ့ဖွင့်မပြုခဲ့ပါဘူး။ဘာဖြစ်လို့လဲဆိုတော့မြတ်စွာဘုရားက ပစ္စည်းမှာဇနတာတဲ့ဝိပန္နတံပိလဘေယုံနဲ့နောက်ဆုံးနောင်လာနောက်သားတက္ကရာကမပုဂ္ဂိုလ်တွေဟာအယူမှားပြီးတော့ဒုက္ခရောက်သွားနိုင်လို့တဲ့မြတ်စွာဘုရားကခွင့်မပြုခဲ့တာတဲ့ဘလို့မှားရင်တော့အယူရှိသွားနိုင်တယ်လေအယူမှားသွားနိုင်တယ်လေဆိုတော့မြတ်စွာဘုရားစဉ်းစားတော်မူတာကဒီဒုဗ္ဗိက္ခဆိုတဲ့အငက်ဘေးဆိုတာငါဖရားလက်ထက်မှာဖြစ်မှာမဟုတ်တစ်ချိန်မှာလည်းပဲတစ်ခါတည်းရင်ဖြစ်အောင်မှာပဲတဲ့အဲ့ဒီလိုဒုက္ခဘိက္ခဘေးအငက်ဘေးဆိုင်တဲ့အခါမှာနောင်လာနောက်သားတန်ဃာတော်ရှင်မြတ်တေရအရှင်မောကလန်တို့တကူကြီးတဲ့ပုဂ္ဂိုလ်ကရှားပါသွားမှာအဲ့တော့တောတာပန်တက္ကရာကအနာဂံယဟန္တာဖြစ်တာတွေကတော့ရှိမှာပေါ့ဒါပေမဲ့တကူပင်ရှင်မရှိတော့သူတို့ကဆုံးခံကြွားလိမ့်မယ်တဲ့သွန်ခံကြွတော့တရားတော်မတွေကသူတို့ကအထင်လွဲသွားကြလိမ့်မယ်ဘယ်လိုလဲဆိုတော့ယခုခေတ်ကိုတော်တွေအပြင်သီလတမာတိပညာသိက္ခာ၃ပါးပြည့်အောင်မဖြစ်ကြဘူးဘုရားရှင်လက်ထက်တုန်းကတော့ပြည့်အောင်ဖြည့်လိုက်ကြတာဒါကြောင့်ဘုရားရှင်လက်ထက်တုန်းကအငတ်ဘေးဆိုင်တဲ့အခါမြေစီမြေလွားမြေဩဇာတွေကိုမြေကြီးကိုလှမ်းပြီးတော့ကျွေးခဲ့တယ်မြောက်ကျုံကိုသွန်ခံကြွပြီးတော့တကိုးနဲ့ကြွပြီးတော့ကျွေးခဲ့တယ်ခုခေတ်မှာတော့သိက္ခာ၃ပါးကိုဖြစ်ကျင့်တဲ့ယဟန်နေရှိရင်ဒီလိုပဲကျွေးမှာပေါ့တဲ့ခုတော့ဒီလိုသိက္ခာ၃ပါးသီလသမာဓိပညာဖြစ်ကျင့်တဲ့ယဟန်နေမရှိတဲ့အတွက်အလုံးဟာငါတို့အပါဝင်အလုံးဟာအစိမ့်အကျက်မရွေးစားနေကြရတယ်တကယ်လို့တန်ဃာတော်ရှင်မြတ်တွေသာသိက္ခာ၃ပါးဖြစ်ကျင့်ပြီးတော့တကိုးရှိတယ်ဆိုလို့ရှိရင်ငါတို့ကိုမြေဩဇာကျွေးမှာငါတို့ကိုမြောက်ကျွန်းအနေဆုံးခံကျွေးတာဒါမျိုးတွေလုံးမှာပေါ့ငါတို့ကိုတွေ့ကြရစားခွင့်ပေးမှာမဟုတ်ပါဘူးဆိုပြီးတော့ဒီလိုယဟန္တာရှင်မြတ်တွေပေါ်မှာလည်းပဲအထင်လွဲသွားနိုင်တယ်တဲ့။နောင်လာနောက်သားယဟန္တာရှင်မြတ်တွေဆိုတာတကိုးမရှိတဲ့ယဟန္တာရှင်မြတ်တွေရှိလာမှာ။အဲ့တော့ယဟန္တာရှင်မြတ်တွေပေါ်မှာယဟန္တာမဟုတ်ပါဘူးစသည်ဖြင့်ဆွတ်ဆွဲမိလို့ရှိရင်အပင်ငရဲကျသွားမှာဆိုလို့ရှင်မောကလန်ခွင့်တောင်းတာကိုမြတ်စွာဘုရားကခွင့်မပေးခဲ့တာပါတဲ့။အဲ့တော့ဒီလိုနဲ့ဘုန်းကြီးတို့သတင်းဝါလာကြွတ်သွားတယ်ပေါ့။သတင်းဝါလာကြွတ်တော့မြတ်စွာဘုရားကဝိညာဉ်ပုံနာကြီးကိုပန်ပြောတယ်ဒေသစာရီကြွမယ်ဆိုတော့အဲ့ဒီကြံမှာဝိညာဉ်ပုံနာကြီးကတတိတွေရပြီးတော့မြတ်စွာဘုရားကိုသင်္ကန်းဆွမ်းစရှိနေတယ်လူပွဲဝုဒ္ဓတွေနဲ့လူတန်းပူဇော်ခဲ့ပါတယ်အဲ့တော့မြတ်စွာဘုရားလည်းဒေသစာရီကြွားတယ်ကြွားတော့ဘုန်းကြီးတို့တာဝတိဇေတဝန်ရောက်သွားတယ်တာဝတိဇေတဝန်ဆိုတာကတော့ဘုန်းကြီးတို့ယခုခေတ်နဲ့မန္တလေးမြို့နဲ့ဆင်တယ်လို့ပြောရမလားမသိဘူးတရတရားသိကောင်းရတယ်နာထပင်တတိတို့ဝိသားခါတို့တိတ်ပြီးတော့တရတရားကောင်းတဲ့လူတွေရှိတဲ့မြို့ဆိုတော့ဆွန်ကွန်းနေပြည်စုံလိုက်တာခုလည်းပဲမန္တလေးမှာပုံစံလောင်းတင်းနေအနှံ့ပြားပေါ်နေသလိုဖြစ်ပါလိမ့်မယ်အဲ့တော့နာတပင်တရေတို့ဝိသာခါတို့နေတဲ့တောင်ထီရောက်တော့တန်ဃာတော်ရှင်မြတ်တွေခဲဝဲဘောစင်တွေပြည်စုံလို့မုံမုံမြက်မြက်တွေဖုံပေးရတယ်ဝေဒဇာမြို့တုံးကတော့အင်မတန်မှငတ်မုတ်ခေါင်ပါတဲ့ဘေးကြီးနဲ့တွေ့ခဲ့လို့တော်တော်ဒုက္ခရောက်ခဲ့ရတယ်အဲ့မှာတန်ဃာတော်ရှင်မြတ်တွေစီမှာဘာထူးခြားချက်သွားတွေ့တယ်လဲဆိုတော့ဘုန်းကြီးတို့တောင်းစာနေတဲ့ပုဂ္ဂိုလ်တွေကအဲ့ဒီမှာစာကျွင်စာတွေက900လောက်ရှိတယ်တန်ဃာတော်ရှင်မြတ်တွေအကျဉ်းကြံလေးတွေစားတော့ကြသူတို့ကဘာလုပ်ကြတယ်လဲဆိုတော့စားတော့ပြီးရင်တရေတမောအိတ်လိုက်ကြအိတ်ပြီးလို့ရှိရင်တာဝတိမျိုးဘေးကအစိရဝတိမြေထဲမှာရေဆင်းချိုလိုက်ကြရေချိုပြီးတဲ့အခါတခြင်းလေးဆိုလိုက်ကြလဝေလေးထိုးလိုက်ကြမဟုတ်တာမှန်တယ်များကြောင်းတင်းကြောင်းပြင်အကုန်လုပ်ကြတယ်တဲ့အဲ့တော့ယဟန်တော်ရှင်မြတ်တွေကတရားသဘင်မှာစီဝေးပြီးတော့မြတ်စွာဘုရားကြွမလာခင်စကားပြောကြတယ်ငါရှင်တို့တဲ့ကြည်စမ်းပါဦးတန်ဃာတော်ရှင်မြတ်တွေကတော့ဝေဒဇာမြို့မှာနေတဲ့ချိန်တုန်းကလည်းပဲဆင်းရဲတဲ့အတွက်ဘာမှထူချမ်းမှုမရှိဘူးကိုတရားကိုအားထုတ်ပြီးငြင်းငြင်းချမ်းချမ်းနေကြတာဒီတာဝတိမြို့ရောက်တော့လေကောင်းပြီဆိုတဲ့ခဲဝဲဘောစင်ကြီးစားပြီးတော့လေငြင်းငြင်းချမ်းချမ်းပဲနေကြတာပဲတောင်းစားတဲ့ပုဂ္ဂိုလ်တွေကဝေဒဇာမြို့မှာရှိတဲ့တောင်းစားတဲ့ပုဂ္ဂိုလ်တွေကြတော့မကောင်းတာတွေစားရတော့မျက်နှာလေးတွေညှိုးငယ်ပြီးတော့အတန်ကိုမကြားရဘူးစကားကိုမပြောကြဘူးညှိုးကုန်လို့တဲ့ခုတောင်းတီမျိုးမှာကြာကောင်းကောင်းလေးစားပြီးတော့စားလိုက်အိတ်လိုက်ရေချိုးလိုက်တခြင်းဆိုးလိုက်လဝေထိုးလိုက်မောက်တာတွေအကုန်လှုပ်လိုက်ဒါမျိုးတွေလုပ်နေကြတယ်တဲ့ယဟန်တွေနဲ့မတူတဲ့အကြောင်းအဲ့မှာတရားသဘင်မှာဆွေးနွေးကြတော့မြတ်စွာဘုရားကြွလာတယ်မြတ်စွာဘုရားကဘယ်လိုစကားမျိုးပြောကြတယ်ဆိုတော့ယဟန်တွေကယဟန်တော်ရှင်မြတ်တွေနဲ့စာကျွင်စာတောင်းစားတဲ့ပုဂ္ဂိုလ်တွေရဲ့မတူထူးခြားပုံတွေကိုပြောပြလိုက်တယ်အဲ့တော့မြတ်စွာဘုရားကဝါလောဒကဇက်ကိုဟောကြားတော်မူခဲ့တယ်ဝါလောဒကဇက်ကမဟုတ်ကြီးတို့အချင်းချုပ်လိုက်ရင်ဘာလဲဆိုတော့ဗာရဏတိပြည်မှာဗြဟ္မတမင်းအုပ်ချုပ်တဲ့အချိန်ဘုန်းကြီးတို့ဖျားလောင်းကဗြဟ္မတမင်းရဲ့အကျံပေးပညာရှင်သွားပြီးတော့ဖြစ်တာပေါ့တနေ့တော့ပစ္စံတရေရဲ့တောကြတဲ့ရက်တွေမှာတပုံနေထတော့ရှင်ပင်ကြီးကတပုံနှိမ်နှင်းသွားတယ်တပုံနှိမ်နှင်းသွားတော့ဆင်တက်မြင့်တက်ရှင်လင်းတက်ယထာတက်ဆိုအင်္ဂါ၄ပါးရှိတဲ့စစ်တက်နဲ့သွားပြီးတော့နှိမ်နှင်းတယ်အဲ့ထဲမှာမြင့်တက်ထဲမှာအာဇာနီတိန်တော်မြင့်900လဲပါတယ်တဲ့ခေါ်သွားတယ်ပေါ့အဲ့တော့တပုံနေငြင်းချမ်းသွားတော့တိုင်သူပြည်သားတွေစာဝနေရေးရောင်ဝေ ရောင်ရည်ဝဲတာတွေအဆင်ပြေသွားတော့ရှင်ပင်ကြီးကပြန်လာပြီးတော့ဗာရာဒဏီမြို့ရောက်တယ်ရောက်တော့ဘုန်းကြီးတို့တိန်တော်မြင့်900ပင်ပန်းလာတဲ့အတွက်အင်မတန်လက်ဆက်တဲ့ရသာရှိတဲ့အနတ်ရသာနဲ့ပြည်စုံတဲ့တပြက်သီးတွေကိုဖျော်တိုက်လိုက်ပါလို့သူတို့ခေတ်ကအကောင်းဆုံးဖြိုရည်ကိုဖျော်တိုက်ခိုင်းလိုက်တယ်ပေါ့အဲ့တော့အလုံးမြင်းတိန်တွေကလည်းပဲတိုက်ကြတယ်ပေါ့တိုက်တဲ့အခါမှာဘုန်းကြီးတို့ဒါဇာနီတိန်တော်မြင့်900ကအဲ့ဒီဖြိုရည်ကောင်းစားတွေကိုတောက်ပြီးတော့ဒီလိုပဲနေကြတယ်နောက်အဖက်တည်းရဲ့ကြံနေတယ်အဲ့ဒီဖြိုရည်လုတ်တဲ့အခါမှာအကျွန်းကြံဖြစ်တဲ့အဖက်တည်းရဲ့ကြံနေတော့ဘယ်လိုလုပ်ရပါမလဲဆိုတော့ရှင်ပြန်ကလွန့်ပြရမယ်အတူတူအဲ့ဒါတွေကိုရေနဲ့နေလိုက်ရေနဲ့နေပြီးတော့တဲ့တင်ပေါင်းလျှော်မြက်နဲ့ရက်ထားတဲ့အဝတ်ပိုင်းလေးနဲ့စစ်လိုက်ပါတဲ့စစ်ပြီးတော့အဲ့ဒါတွေကိုအာဇာနီတိန်တော်မြင့်900စစ်တိုက်ရှေ့တန်းစစ်မျက်နှာထွက်တုန်းကအစာရေစာတည်ယူပေးတဲ့မီး900ရှိတယ်အဲ့ဒီမီးတွေကိုတိုက်လိုက်ပါဆိုတော့အဲ့ဒီအကျွန်းကြံဖြစ်တဲ့အနံ့အသက်လောက်ပဲရှိတဲ့ခနာကတပြက်တီဖတ်တွေကိုရေနဲ့ဖြောစစ်ပြီးတော့အဲ့ဒီအညံစားရေတွေကိုဘုန်းကြီးတို့ဖြောရေတွေကိုမီ900ကိုတိုက်လိုက်တယ်။ဘုန်းကြီးတို့အဲ့လိုတိုက်ပြီးတော့မကြခင်မှာပဲရှင်ပင်ကြီးကအတန်နေကြလို့ပရင်ပေါက်ဖွင့်ကြည့်လိုက်တဲ့အခါဘာထူးခြားချက်သွားတွေ့လဲဆိုတော့အကောင်းစားတပြက်တီဖြောရေတွေကိုတောက်ထားတဲ့တိန်တော်မြင်းတွေကငြိမ်ငြိမ်သက်သက်အိတ်နေကြတယ်တဲ့အနားယူနေကြတယ်။အဲ့တော့အညံစားဖြောရေတောက်ထားတဲ့ဟောဒီမီးတွေကတော့မူရစ်ပြီးတော့ပါလို့ကြတယ်လေ။နန်ရင်မြေမှာခုံပေါက်အော်ဟစ်နေကြတယ်။ဒီတော့ဖရာလောင်းပညာရှင်ကိုရှင်ပင်ကြီးကဘာဖြစ်လို့လဲဆိုတာအကြောင်းကိုသိချင်တော့မေးတယ်။သူ့စိတ်ထဲမှာအံ့ဩနေတာပေါ့။အကောင်စားပြောရေးတောက်တဲ့မြီးတွေကအာဇာနီမြင်းတွေကဘာမှမဖြစ်ဘဲနဲ့အညံစားတောက်တဲ့ဒီမြီးတွေကခုံပေါက်နေတာဘာဖြစ်လို့လဲလို့မေးတော့ဖရာလောင်းကပြန်ပြေးတယ်။အပံပိတဝါနာနိနာဇေဇောတောမစ္စတိဒေနဇနိနာဖုတ်တော်ဒေါရကျတိလီစာကုလံမိဇာတော်နာမိဇတိအကရတံပိဝိတဝါတဲ့အရှင်မင်းမြတ်တဲ့ဟောဒီမီးတွေဟာအမျိုးဆက်ညံဖင်းကြပါတယ်အမျိုးဆက်အပြင်အောက်တန်းကျညံဖင်းတဲ့အတွက်အနီးငယ်သောရာသာရှိတဲ့ဒီဖြိုရည်လေးတောက်ပြီးတော့မူရစ်ပြီးတော့ခုံပေါက်အော်ဟစ်နေကြတာအကြောင်းရင်းစစ်လိုက်ရင်အမျိုးဆက်ညံဖင်းလို့ပါတဲ့အမျိုးဆက်အောက်တန်းကျလို့ပါတဲ့ဟောဒီအာဇာနီတိန်တော်မြင်းတွေကတော့အကောင်စားဖြစ်တဲ့တပြက်တီဖြိုရည်တွေကိုတောက်ပြီးတော့ငြင်းငြင်းချမ်းချမ်းပဲနေကြတယ်။ဘာဖြစ်လို့လဲဆိုတော့သူတို့ဟာအင်မတန်အမျိုးမြတ်လို့ပါတဲ့အာဇာနီမြင်းမျိုးမှာဖြစ်ပြီးတော့အမျိုးအချင်းအင်မတန်မြင့်မြတ်တဲ့တာဝန်ကိုလည်းပဲမခိုမကက်နဲ့ထမ်းဆောင်နေရှိပါတယ်။ကိုယ့်လုပ်ကိုပဲလုပ်ပြီးတော့အမျိုးမြင့်မြတ်တဲ့အတွက်သူတို့ဟာကောင်းနာတွေတောက်ရပြီမဲ့မမူးရင်ပဲနဲ့ခုံပေါက်ပြီးတော့အင်ဒရီမပြတ်ဖဲနဲ့နေနိုင်တာပါဆိုပြီးတော့လျှောက်ကြလိုက်တယ်အဲ့တော့ဘုန်းကြီးတို့ဒီနေရာမှာသင်ခန်းစာယူကြည့်ပေါ့အဲ့တော့တိရစ္ဆာန်တွေမှာအမျိုးအားဖြင့်အောက်တန်းကြလို့ရှိရင်လုပ်ငန်းမေမေရရမရှိလို့ရှိရင်လောကဓာတ်ကိုမခံနိုင်ဘူးကောင်းတာနဲ့တွေ့ရင်မြောက်ကြောက်မြောက်ကြောက်ဖြစ်တတ်တယ်အဲ့တော့အမျိုးအားဖြင့်တိရစ္ဆာန်တွေမှာမြင့်မြတ်တဲ့အာဇာနီတိန်တော်မြင်းနေကြတော့ကိုယ်လုပ်ငန်းကိုလုပ်တယ်တိုင်းပြည်အတွက်လုပ်တယ်ကောင်းတာတွေတောက်ရပြီမြဲအမျိုးမြင့်မြတ်တော့ကိုယ်အမျိုးကိုထိမ့်သိမ့်တဲ့အနေနဲ့ကောင်းတာနဲ့တွေ့လဲပဲမြောက်ကြောက်မြောက်ကြောက်မဖြစ်မကောင်းတာနဲ့တွေ့လဲပဲမှိုင်းမှိုင်းကုတ်ကုတ်မဖြစ်ဘူးတဲ့ဒါသင်္ကန်းစာယူစရာအမျိုးမြတ်ခြင်းအမျိုးနိုင်ခြင်းကြောင့်လောကဓာတ်တရားနဲ့တွေ့တဲ့အခါမှာတိရိစ္ဆာန်လောကမှာဒါတွေဟာလောကဓာတ်ခံနိုင်မခံနိုင်ဆိုတာဒီချက်ပေါ်မှာမူတည်ပါတယ်ဆိုတာသင်္ကန်းစာရသွားတယ်ဘုန်းကြီးတို့လူလောကမှာလည်းပဲကြည့်ပေါ့အမျိုးဆက်လေးတွေနိုင်ကြတဲ့ပုဂ္ဂိုလ်ကြတော့သိန်း50လောက်ချမ်းသာရင်သိန်း100လောက်ကားဝယ်စီးလိုက်ခြင်းနဲ့သိန်း100လောက်ချမ်းသာရင်200 300တန်းဝယ်စီးလိုက်ခြင်းနဲ့အပျော်တွေဘာတွေကျူးလိုက်ခြင်းနဲ့စီးပွားရေးတွေတက်လာတယ်နောက်အိမ်တော်လေးတွေနဲ့နောက်ပြီးတော့အိမ်တော်ကြီးဖောက်ပြားလိုက်ခြင်းနဲ့သူတစ်ပါးသားမယားပြင်းမာလိုက်ခြင်းနဲ့မြောက်ကြောက်မြောက်ကြားလေးတွေဖြစ်တယ်တချို့အမျိုးနိုင်တဲ့ပုံကဒီလိုပဲဖြစ်တတ်တာပဲအမျိုးမြင့်တဲ့ပုံကတွေကြတော့လေကိုချမ်းသာလာရင်ဘာဖြစ်တယ်လဲကိုချမ်းသာလာရင်အမျိုးဘာသာသာသနာရှေးယုံအတွက်ဘလို့လှူမယ်ကောင်းတဲ့လုပ်ငန်းတွေမှာအသုံးချသွားတတ်တာဓမ္မရာပါပဲတဲ့ဘုန်းကြီးတို့လူကြတော့အမျိုးမျက်ယုံနဲ့တော့မရဘူးပေါ့ဘာလို့သေးတယ်ဆိုတော့အမျိုးဆိုတာကုလပုတ္တအမျိုးကောင်းသားအမျိုးကောင်းသမီးဆိုတာနှစ်မျိုးရှိတယ်ဇာတိကုလပုတ္တတဲ့အမျိုးအချင်းမြင့်မြတ်ထက်တန်းကြတဲ့အမျိုးသားအမျိုးသမီးအာစာရကုလပုတ္တအကျင့်အချင်းအထက်တန်းကြတဲ့အမျိုးသားအမျိုးသမီးဆိုတာနှစ်မျိုးရှိတယ်အဲ့ဒီနှစ်မျိုးတွေကဘုန်းကြီးတို့အကျင့်အချင်းအထက်တန်းကြတဲ့အမျိုးသားအမျိုးသမီးတွေဟာကောင်းတာနဲ့တွေ့တွေ့မကောင်းတာနဲ့တွေ့တွေ့အာဇာနီတိန်တော်မြင့်တွေလို့လောကဓာတ်ကိုခံနိုင်ခြင်းရှိပါတယ်တဲ့အဲ့တော့အကျင့်အပြင်အထက်တန်းကြတဲ့မြင့်မြတ်တဲ့မျိုးသားမျိုးသမီးဆိုတာတရားတရားရှိတယ်ဘုရားတရားတန်ခါကိုယုံကြည်တယ်ယုံကြည်တာစီးပွားရေးတက်ခြင်းလို့မဟုတ်ဘူးမြတ်စွာဘုရားကိုကြည်ညိုလွန်းလို့တရားတန်ခါတော်တွေကိုကြည်ညိုလွန်းလို့တန်ခါတော်ချင်းမြတ်တွေဆိုရင်သာသနာတော်ကြီးမကွဲအောင်စာသင်စာကြားလုပ်တာကြည်ညိုလွန်းလို့ အဲ့တော့ဖယားရှင်ကိုကြည်ညိုတော့ဘာဖြစ်တယ်လဲမြတ်စွာဘုရားစကားနားထောင်တော့တာပေါ့မိဘကြည်ညိုလို့ရှိရင်မိဘလေးဆိုင်မိဘစကားနားထောင်တယ်လို့မြတ်စွာဘုရားကိုကြည်ညိုတဲ့တရားတရားရှိပြီဆိုရင်မြတ်စွာဘုရားကဒီလိုနေဒီလိုထိုင်လောကဒဏ်ကိုခံနိုင်ရတယ်ဆိုရင်ဒီလိုပဲမြတ်စွာဘုရားစကားနားထောင်ပြီးတော့အိန္ဒြေမပြတ်နေနိုင်သွားတာအဲ့တော့မြတ်စွာဘုရားကိုကြည်ညိုတဲ့တရားတရားကိုကျင့်တရားကောင်းတဲ့အရာဝတ္ထုတွေသီလတရားတွေပြည့်စုံသွားတယ်ဟိရိယုတ္တပမကောင်းတဲ့လောကမှာရှက်တယ်ကြောက်တယ်နောက်ပြီးတော့ပညာတရားလှူဒါန်းတာဆက်ပြီးတော့ဘလို့လှူဒါန်းရင်မကောင်းဘူးဘလို့လှူဒါန်းမှမွန်မြတ်တာစသဖြင့်ပညာတရားတွေနဲ့ပြည့်စုံအဲ့ဒီလိုကျင့်စဉ်တရားမြင့်မြတ်တဲ့အမျိုးသားမျိုးသမီးတွေဆိုရင်တဲ့စီပွားရေးတက်လာရင်ငါ့ကိုကျေးဇူးပြုတဲ့သာသနာငါဘလို့လှူလိုက်မယ်ငါရက်ွက်ထဲရဆင်းရဲဒုက္ခရောက်တဲ့လူတွေငါဘလို့ကူညီလိုက်မယ်ငါတို့မြန်မာနိုင်ငံမှာဒုက္ခရောက်နေတဲ့ငလျင်ဘေးဒုက္ခရောက်တဲ့ပုဂ္ဂိုလ်ရေဘေးဒုက္ခရောက်တဲ့ပုဂ္ဂိုလ်ငါဘလို့ကူညီလိုက်မယ်ဒီလိုစိတ်နဲ့စီးပွားရေးတက်လာတဲ့လောကဒဏ်နဲ့တွေ့ရင်လည်းပဲအများကျိုးသာသနာကျိုးတွေအသုံးချသွားနိုင်တယ်တဲ့ဒါပါဖြစ်လို့လေအမျိုးအားဖြင့်နိုင်တည်ဖြစ်စီမြင့်တည်ဖြစ်စီကိုကျင့်တရားအားဖြင့်မြင့်မြတ်လို့တဲ့ဒါအာသာရကုလပုဒ်တာဖြစ်လို့အကျင့်အားဖြင့်မြင့်မြတ်ထက်တန်းကြတဲ့ပုဂ္ဂိုလ်တွေကလောကဒဏ်ကိုအာဇာနည်သိမ့်တော်မြင်းနေလို့ခံနိုင်ခြင်းရှိသွားပါတယ်အဲ့တော့အမျိုးမြတ်ဒီဖြစ်စီအမျိုးနိုင်ဒီဖြစ်စီကိုကျင့်တရားအကျင့်တရားအောက်တန်းကြတဲ့ပုဂ္ဂိုလ်အကျင့်တရားမြင့်မြတ်တာမရှိဘူးဆိုရင်ကောင်းတာနဲ့တွေ့ရင်လည်းပဲခုနလိုပေါ့အပျော်ကျူတာတို့အိမ်တော်ကြီးဖောက်ပြန်တာတို့လောက်ကြတယ်မကောင်းတာနဲ့တွေ့လည်းမျက်နှာသေးလေးတွေနဲ့ကိုကိုကိုသက်သေးတာတို့လောက်ကြတယ်ဒါကျင့်စဉ်အားဖြင့်အောက်တန်းကြလို့ဆိုတာသွားပြီးတော့တွေ့ရပါတယ်ကဲဒါလေးကိုလည်းပဲအလုံးလောက်ချီလိုက်ဆိုလိုက်ကျင့်စဉ်မြင့်လက်ပုဂ္ဂိုလ်မြတ်စေတဲစွာလွန်ကြန့်ခိုင်ကျင့်စဉ်မြင့်လက်ပုဂ္ဂိုလ်မြတ်စေတဲစွာလွန်ကြန့်ခိုင်ဒါကြောင့်အကျင့်အပြည့်မြင့်တဲ့အမျိုးသားမျိုးသမီးဟာအမျိုးနိုင်သည့်ဖြစ်စီမြတ်သည့်ဖြစ်စီစိတ်တဲ့သိပ်ပြီးတော့ကြန့်ခိုင်ပါတယ်တဲ့ကဲလိုက်သူကောင်းဆိုနတ္တံလောကရံတွေ့ပြန်တော်လဲမရိယိုင်ကောင်းဆိုနတ္တံလောကဒံတွေ့ပြန်တော်လဲမရင်ရိုင်အဲ့တော့အမျိုးအဖြစ်နိုင်ကြသည်ဖြစ်စေမြင်သည်ဖြစ်စေကျင့်စဉ်မြင့်မြတ်လို့ရှိရင်အကောင်းဆိုလောကဒံနဲ့တွေ့လို့ရှိရင်ပုံမှန်လေးပဲမျိုးဘာသာသာသနာအတွက်အကျိုးဆောင်ရွက်တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်တဲ့အဲ့တော့အမျိုးအဖြစ်မြတ်သည်ဖြစ်စေမြင်သည်ဖြစ်စေနိုင်သည်ဖြစ်စေကျင့်စဉ်တရားအောက်တန်းကြတဲ့ပုဂ္ဂိုလ်ကိုကျင့်တရားမရှိတဲ့ပုဂ္ဂိုလ်ကြကောင်းတာနဲ့တွေ့ရင်မြောက်ကြမြောက်ကြဖောက်ပြန်ကြရတယ်။မကောင်းတာနဲ့တွေ့ရင်သိပ်ပြီးတော့တိမ်ငြိကြရတယ်တဲ့။အဲ့တော့ကျင့်စဉ်အချင်းမြင်မြတ်ဖို့အရေးကြီးတယ်ပေါ့။ကဲလိုက်ဆိုအမျိုးအချင်းနှမျိုးဖြင့်အမျိုးအချင်းနှမျိုးဖြင့်နိုင်ချင်းခွဲခြားနိုင်အမျိုးအချင်းနှမျိုးဖြင့်နှိုင်းချင်းခွဲခြားနိုင်ဒါကြောင့်တရိษံတွေမှာဆိုရင်မျိုးယိုညံ့လို့ရှိရင်လောကဒဏ်မခံနိုင်မျိုးယိုမြင့်မြတ်ရင်အာသာဏီမြင့်နေလို့လောကဒဏ်ခံနိုင်တယ်လူတွေဆိုလို့ရှိရင်တော့ကျင့်စဉ်မြင့်မြတ်လို့ရှိရင်လောကဒဏ်ခံနိုင်တယ်ကျင့်စဉ်နှိမ့်ကြရင်လောကဒဏ်မခံနိုင်ဘူးတဲ့ဒါကြောင့်မိမိတို့ဒီလိုဒါနသီလဘာဝနာတွေလုပ်တယ်မေတ္တာတရားနဲ့ဈေးရောင်းနေစသည်ဖြင့်ဒါကျင့်စဉ်မြင့်မြတ်အောင်ကြိုးစားနေတာသူမြတ်လန်းစဉ်ကိုရှောက်လန်းနေတာတဲ့ဒါလို့ဆိုရင်သူမြတ်လန်းစဉ်၃ပါးနံပါတ်၁တဏှာတရားကိုနေပါအောင်ကြိုးစားနေရတယ်နံပါတ်၂စကားပြောတဲ့အခါရလုံမှုအတွက်မပြောအောင်မေတ္တာကရုဏာနဲ့ပြောရတယ်နံပါတ်၃ကောင်းဆုံးတဲ့တန်လောကဒဏ်နဲ့တွေ့တုံတဲ့အခါငြိမ်ငြိမ်ချမ်းချမ်းဖြတ်သန်းသွားနိုင်ရတယ်ဒီသူမြတ်လန်းစဉ်၃ပါးကိုယနေ့ဒကမာကြီးတော်ထေတေဦးနဲ့တကဝဓမ္မမိတ်ဆွေများမိသားစုများကိုလက်ဆောင်ပေးပါဒီလန်းစဉ်၃ပါးအတိုင်းရှောင်လန်းပြီးတော့သွားလို့ရှိရင်ဖျားဆတဲ့သူတော်ကောင်းတွေများကဲ့သို့နိဗ္ဗာန်ချမ်းသာတိခံစားနိုင်ပါလိမ့်မယ်။ဒါကြောင့်ဒီသူမြတ်လန်းစဉ်၃ပါးကိုဘုန်းကြီးကဟောကြားပါတယ်။ဒီလန်းစဉ်၃ပါးအတိုင်းအားလုံးမယိမ့်မယိုင်တန်တန်မတ်မတ်ရှောင်လန်းနိုင်ကြပါစေ။ဒီလိုရှောင်လန်းပြီးတော့နောက်ဆုံးမှာကိလေသာတွေနေပါပြီးတော့ပါရမီတွေပြည့်ကမညံပုံညံဖြင့်နိဗ္ဗာန်ချမ်းသာကိုကိုယ်စီကိုယ်ငှပင်မြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်း။